Welcome to the Voice of America in Burmese.
မင်္ဂလာ မနက် ခင်ဗျာတော်တာရှင်များရှင် အမေရိကန် ပြည်ထောင်စု Washington DC မြို့တော် VOA American အသံကနေ 2016 ခုနှစ် ဒီဇင်ဘာလ 9 ရက် ဗုဒ္ဓဖူးနေ့ မနက်ခင်း VOA အသံလွှင့် အစီအစဉ်တွေကို မြန်မာ စံတော်ချိန် မနက် 6 နာရီကနေ 9 နာရီအထိ လိုင်းလိုမီတာ 24 40 49 50 နဲ့ လိုင်းလက်မီတာ 190 တို့ကနေ ဖမ်းယူနားဆင်နိုင်ပါပြီရှင်
ဒီမနက်ခင်းအစီအစဉ်မှုကကျမစုမုံပါရှင်မင်္ဂလာပါရှင်ကျမအနန္ဒာချမ်းသတင်းတွေကိုဥဆက်မိုးဝင်တဲ့ဒူဒီမနက်ကျင်းပပေးမှာဖြစ်ပါတယ်ရှင်အမျိုးသားလူမျိုးရေးဆိုင်ရာအဓိကမင်ကွန်းတစ်ခုကိုနောက်ဆုံးအကြိမ်ပြောကြားမှုတွင်မှာအမေရိကန်သမ္မတဘရက်အိုဘားမားကတံပြန်အကြမ်းဖက်မှုနိုင်နေရေးဗျူဟာနဲ့ပတ်သက်ပြီးတော့အလေးပေးပြောကြားခဲ့ပါတယ်ဂျာမနီမှာတော့အများပြည်သူတွာလာတဲ့နေရာတွ ာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနက်ကြားမှာဖြစ်ပါတယ်ရှင်
ဟုတ်ကဲ့ပါရှင်ဒီမနက်ခင်းသောတာရှင်နေနာဆင်ရမယ့်သတင်းထူးတွေထဲမှာဆိုရင်တော့ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီယာနန်ကလူမျိုးတုံးတက်ဖြတ်မှုရှိနေတယ်ဆိုတဲ့ဆွဆွဲချက်ဟာတိတ်ကိုပြင်းထန်လွန်းနေအဲ့ဒီလိုဆွဆွဲပြောဆိုဖို့ဆိုတာတရားဥပဒေရှုထောင့်ကနေလေ့လာတုံးတက်ဖို့လိုအပ်တယ်လို့ပြောဆိုလိုက်ပါတယ
် The issue of genocide and ethnic cleansing this is a very serious chargeIt is a charge that requires legal review and a judicial determination. It
is not. Now, by my appeal, so now, see, I'm a machine. Kulu, you can't be near a year, Malaysia, when you go to San Apiani, and Malaysia, and a drink, and you're so you're a movie, but so yeah, don't be a jet. Malaysia, whom you might love the money, see, Lumet, Longas, and go, yes, I like the Jang Sari, the drink, don't let chat in it, the drink, worry, go, nothing, Abu Shibare, Kuji, the Garo. Now, so yeah, the drink, go, men and our channel, Usan movie, Ruga, Jinya, Pijavali machine.
စစ်မြေပြင်မှာတိုက်ခိုက်နေရကနေနိုင်ငံဆောင်တပ်ဖွဲ့တွေဖန်တီးပြီးတော့ဒေသခံအစိုးရတွေနဲ့လက်တွဲလှုပ်ဆောင်ခဲ့တဲ့အမေရိကန်အစိုးရရဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးနည်းပြဟာအပြောင်းလဲကအိုင်အက်စ်သွေးကြွတွေနဲ့အယ်ကိုင်ဒါအကြမ်းဖက်ကွန်ရက်တွေကိုအသာစီးရလာတဲ့နေရာမှာအမှတ်ပေးရမယ့်ကိစ္စတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။အမျိုးသားလူမျိုးရေးဆိုင်ရာအဓိကမိန့်ခွန်းတစ်ခုကိုနောက်ဆုံးအကြိမ်ပြောကြရမှာအမေရိကန်အထူးစစ်စင်ရေးတပ်နဲ့အလဲပိုင်းဒေသကုတ်ကဲရေးဌာနတို့ရဲ့ဆောင်ရွက်ချက်တွေနဲ့ကြီးရည်တွေတပ်ဖွဲ့တွေမှာရှိတဲ့အထူးစစ်စင်ရေးတပ်ဖွဲ့တွေကိုလည်းချီကျူးခဲ့ပါတယ်။တပ်ဖွဲ့ဝင်တွေအပေါ်တိုင်းပြည်တစ်ခုလုံးကမယုံနိုင်လောက်တဲ့ကျေးဇူးအကျိုးတွေတင်နေပြီဖြစ်တဲ့အကြောင်းကိုလည်း Florida ပြည်နယ် McDill Leaders Camp မှာခြေစိုက်ထားတဲ့အထူးစစ်စင်ရေးတပ်ဖွဲ့တွေကိုသမ္မတ Obama ကပြောကြားသွားခဲ့တာပါ။သမ္မတ Obama စတင်တာဝန်ယူခဲ့တဲ့2009ခုနှစ်တုန်းကအမေရိကန်ဟာအာဖဂန်နဲ့အီရတ်စစ်ပွဲတွေမှာပါဝင်နေတာ9နှစ်ရှိပြီဖြစ်ပါတယ်။သူတာဝန်ယူခဲ့တဲ့သမ္မတသက်တမ်း8နှစ်တွင်အကြမ်းဖက်အဖွဲ့အစည်းတစ်ခုခုအစွန်းရောက်သမားတယောက်ကအမေရိကန်ပြည်ထောင်စုကိုတိုက်ခိုက်ဖို့မကြံစည်ခဲ့ဘူးတဲ့နေ့ဆိုလို့တနေ့မှမရှိခဲ့ဘူးလို့လည်းပြောဆိုခဲ့ပါတယ်။2019 January 20ရက်နေ့တာဝန်ကအနားယူတဲ့အခါစစ်ကာလအတွင်းသမ္မတသက်တမ်း20တာဝန်ယူခဲ့ဘူးတဲ့သမ္မတတဦးဖြစ်လာလိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။
ရွေးကောက်ခံသမ္မတဒေါ်လန်ထရန့်ကအမှတ်မတင်သတင်းစာရှင်းလင်းပွဲတစ်ခုကိုနယူးယောက်မြို့မှာရှိတဲ့သူ့ရဲ့ Trump Tower မှာအင်္ဂါနေ့ကပြုလုပ်ခဲ့ပါတယ်။တနေ့တာကာလတစ်လျှောက်လုံးလူတွေနဲ့တွေ့ဆုံပြီးတော့သူ့ရဲ့အစိုးရအဖွဲ့အတွင်းယာဒူးနေရာတွေအတွက်စီစစ်မှုတွေလှုပ်ဆောင်နေပါတယ်လို့ပြောပါတယ်။ဒီထဲမှာနိုင်ငံရဲ့တန်တပန်ရေးရာကဏ္ဍမှာအထူးအရေးပါတဲ့နိုင်ငံသားရေးဝန်ကြီးတာဝန်လည်းပါဝင်ပါတယ်။ Mr. Trump အနေနဲ့နိုင်ငံသားရေးဝန်ကြီးရွေးချယ်တဲ့နေရာမှာအချိန်ယူပြီးတော့စဉ်းစားလှုပ်ဆောင်နေတဲ့အကြောင်းရွေးကောက်ခံဒုတိယသမ္မတ Mike Pence ကပြောပါတယ်။နိုင်ငံသားရေးဝန်ကြီးဆိုတဲ့အလုပ်တာဝန်ဟာကမ္ဘာအနှံ့တိုင်းပြည်တွေကြားမှာသမ္မတကိုကိုစားပြုပြီးတော့တမူထူးခြားတဲ့တာဝန်ထမ်းဆောင်ရမှာဖြစ်တဲ့အကြောင်း Mr. Pence က MSNBC ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောကြားခဲ့ပါတယ်။ Donald Trump ဟာအရေးကြီးတဲ့ယာရုနေရာတွေအတွက်တည်တည်ချာချာစီစစ်နေတဲ့အကြောင်းဒီလိုရွေးချယ်လိုက်သူဟာတိုင်းပြည်အတွက်ကျွန်တော်တို့ဆောင်ရွက်လိုတာနဲ့အမြင့်သဘောထားချင်းတစ်ထပ်တည်းကြဖို့လိုတယ်လို့ရွေးကောက်ခံသမ္မတရဲ့ပြောခွင့်ရသူ Jason Miller ကအင်္ဂါနေ့မှာပြောဆိုပါတယ်။ဒီရာထူးနေရာအတွက်တင့်တော်မဲ့သူတော်တော်များများနဲ့ Trump တွေ့ဆုံခဲ့ပြီးဖြစ်ပါတယ်ဒီအထက်မှာသူ့ပေါ်ဝေဖန်ခဲ့သူဟောင်းတူဦးဖြစ်တဲ့ Mitt Romney လည်းပါဝင်ပါတယ် Mitt Romney ဟာနိုင်ငံသားရေးဝန်ကြီးရာထူးအတွက်ထိတ်ဆုံးကတစ်ပြေးနေသူလည်းဖြစ်ပါတယ်နောက်တစ်ယောက်ကတော့ New York မြို့တော်ဝင်ဟောင်း Rudy Giuliani ဖြစ်ပြီးတော့သူကတော့ဖြစ်နိုင်ခြေနည်းပါတယ်လို့ပြောပါတယ်ရွေးကောက်ခံသမ္မတဟာသူ့ပိုင်ဆိုင်တဲ့ Stock Share တွေကိုဇွန်လအတွင်းမှာရောင်းချခဲ့ပြီးဖြစ်ကြောင်းနဲ့အစိုးရတာဝန်လွှဲပြောင်းလက်ခံရေးအဖွဲ့ပြောခွင့်ရသူကပြောခဲ့ပါတယ်ဒီကိစ္စဟာကုကျိုးစည်းဝါးနဲ့နိုင်ငံရဲ့အကျိုးစည်းဝါးရောထွေးမှုနဲ့ပတ်သက်တဲ့စိုးရိမ်မှုတွေကိုရော့ပါစေပါတယ
်အီရန်ပေါ်ရေးယူတန်းခတ်မှုတွေကိုနောက်ထပ်ဆက်နှစ်တက်တန်းတို့ဖို့အမေရိကန်ကွန်ဂရက်စ်လွှတ်တော်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်အမေရိကန်ပေါ်ပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့အီရန်သမ္မတဟာဆန်ရိုဟာနီကခြိမ်းခြောက်လိုက်ပါတယ် Di ye yu dan ka mure gu American Tamara Barack Obama ga da account te pho ga me so yin manit ga ya shi thare nuclear tbo tu ni chak gu pyan pyan tin tin chho phao ya yau lai me lo Tamara Rouhani ga pyo su ga ba de Tamara Obama a ni ne January la tawin ga ana mi yu kin Iran po dan ka mu upare gu lat mat ye tho me lo myon le ya ba de Tamara Obama so ya ga do dan ka mu re ha nuclear tbo tu ni chak gu chho phao ya yau de lo me yong ji chang pyo su ga da ba Republican Matt Rigaro, Turoye, Loyapo, Iran Tamara Rouhani, Meche Namu, Soyen Bom, Mopo de Lu, Chencha Murigule, Lamakangabau, Iran Yetomjan Chaku, Gumasaitlu, Iran Nanga Hakababama, Jampa Mugu, Ape Taupani, and Nanga Pietelu, Florida Pine Teluto, and Marco Rubio, Apiosu Gavari.
Syrian and she by my Tabonigo, Lekan Taguan Pure, Badu, the Bo to need Jemugum, so Lekan Lime, Mahopulu, Syria, Suyaga, Piosu, Labare, Dilo, the Bonigo, Quimputajan, Apian, Turo, Nine, Lubian Supido, Yazwemuri, Piano, Lali Melule, Suare, Nangan by Mediani, the Saint Topian, like the Syria, Nangajai, Winitana, Jinja Jetema, the Bonigo, Jamper, the Marilu, Kowo, Tonsue Tabido, Longere, the Din Tomba, Gala, Dream, Suya Daddy, Tencho Tare, Munari, the Bonie. လက်နေကြီးကြီးတွေကြောက်ရောက်ပောက်ကွဲခဲ့တာကြောင့်ရက်သား80တယောက်တေဆုံးခဲ့ရတဲ့အကြောင်းဆီးရီးယားလူခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့ရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်။အကြမ်းဖက်သမားတွေရဲ့အကျဉ်းချခံထားရတဲ့အရှိအလက်ပေါ်ကဒေသခံတွေကိုပစ်သွားမှာမဟုတ်ဘူးလို့လည်းဆီးရီးယားရဲ့ဂျင်ညာချက်မှာဖော်ပြထားပါတယ်။အလက်ပေါ်မျိုးကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနို ဖြစ်ပါတယ်စီးရီးယားစစ်တပ်ဟာအရှိအလက်ပူမြို့မှာရှိတဲ့မြို့နယ်အသစ်၅မြို့နယ်ကိုအင်္ဂါနေ့မှာထိန်းချုပ်ထားနိုင်လိုက်တဲ့အတွက်အစိုးရဟာမြို့ရဲ့80ရာခိုင်နှုန်းကိုထိန်းချုပ်ထားနိုင်ပြီဖြစ်တယ်လို့လေ့လာသူတွေကပြောဆိုကြပါတယ
်ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုရာနေပုတ်တော့နှစ်မိနစ်ခင်တင်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်ရှင်ဂျာမနီနိုင်ငံမှာစင်ပြိုင်လူမှုအတိုင်းဝိုင်းတွေပေါ်ပေါက်မလာအောင်ဟန်တာဖို့နီလန်းတစ်ခုဖြစ်နေမွတ်စလင်အမျိုးသမီးတွေမျက်နှာပြေခေါင်းမိချုံတဲ့ကိစ္စကိုဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကတားမြစ်ဖို့လူလာနေပါတယ်။စာတင်ကြောင်းတွေတရားရုံးတွေနဲ့တခြားအများပြည်သူနဲ့သက်ဆိုင်တဲ့အဆောက်အုံတွေပါဝင်တဲ့နေရာတွေမှာမွတ်စလင်မျိုးသမီးတွေခေါင်းမိချုံတာကိုတတ်နိုင်သလားဥပဒေနဲ့အညီတားမြစ်တင်တဲ့အကြောင်းပြောဆိုခဲ့တဲ့အင်္ဂါနေ့ကနှစ်ပတ်လည်ညီလာခံအတွင်းသူ့ရဲ့ Christian Democrat Party မှာဥက္ကဋ္ဌအဖြစ်ဝန်ကြီးချုပ်မှကဲပြန်လည်ရွေးချယ်ခံခဲ့ရတာဖြစ်ပါတယ်။အတူတကွရှင်တွဲနေထိုင်ရမှာမရှိမဖြစ်အရေးကြီးတဲ့လူတွေကြားဆက်ဆံမှုတွေအတွင်းကိုယ့်မျက်နှာတွေကိုပြသတဲ့လို့လည်းပြောဆိုခဲ့တာဖြစ်ပါတယ်။ဥရောပမှာဒုက္ခသည်ပြဿနာပေါ်ပေါက်နေချိန်ဂျာမနီနိုင်ငံကဒုက္ခသည်တသန်းလောက်လက်ခံမှုဆုံးဖြတ်ခဲ့တာကြောင့်သူ့ပေါ်ထောက်ခံမှုကြဆင်းလာနေချိန်မှာပဲဝန်ကြီးချုပ်မှကဲအမှတ်ချက်စကားထွက်ပေါ်လာတာလည်းဖြစ်ပါတယ်။
အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားတင်းမာမှုတွေဟာဒေသတွင်းမှာရှိနေတဲ့လူမျိုးရေးဆိုင်ရာပြဿနာတွေကိုအပြေရှားနေတဲ့ကြိုးပမ်းမှုတွေပေါ်ထိခိုက်စေပါတယ်။နျူကလ িয়ার လက်နဲ့ပိုင်ဆိုင်ရတဲ့နိုင်ငံအိန္ဒိယနိုင်ငံနှစ်ခုကြားမှာအထူးတကွလက်တွဲလုပ်ကင်နိုင်မဲ့ကိစ္စဆိုတာရှာဖွေရခက်ခဲနေပါတယ်။များမကြသေးခင်ကအာဖဂန်နစ္စတန်နိုင်ငံမှာကျင်းပခဲ့တဲ့ဒေသဆိုင်ရာဆွေးနွေးပွဲမှာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ကြဖို့ဆိုတာတဲ့အပြစ်ဖို့နေကြတဲ့အနေအထားကိုကြောက်ရွံ့သွားတယ်လို့လာဟုမှအခြေဆိုင်တဲ့ The News အင်္ဂလိပ်သတင်းစာရဲ့တုံးသက်ချက်ရေးသားသူသတင်းတောက်အမီဂျက်စ်အလမ်ကပြောဆိုပါရယ်ပြီးခဲ့တဲ့လအတွင်းပါကစ္စတန်နိုင်ငံမှာကျင်းပဖို့စီစဉ်ထားတဲ့နောက်ထပ်ဒေတာရင်းအစည်းအဝေးတစ်ခုကတော့အိန္ဒိယဘက်ကသဘောမတူလို့ဆိုပြီးတော့ဖျက်သိမ်းလိုက်ပါရယ်အိန္ဒိယနဲ့ပါကစ္စတန်တို့ကြားထိတ်တဲ့ပြစ်ခတ်ပြဿနာဖြစ်နေပြီးသူတို့နှစ်နိုင်ငံပါဝင်နေတဲ့မြန်ဒေတာတွင်းမှာဘလို့ထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုကရမှာမဟုတ်ဘူးလို့ New Delhi မှာအခြေဆက်တဲ့ပြစ်ခတ်ဖြေရှင်းရေးသူတေသနာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာအာဂျေးရှာနီကပြောလိုက်ပါရယ်
တူရကီနိုင်ငံမှာဇူလိုင်လကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုမှာပါဝင်ခဲ့တယ်လို့တူရကီအစိုးရကဆွဆွဲထားတဲ့စစ်သား၃ယောက်ကိုပြန်ပြီးတော့လွှဲပြောင်းပေးဖို့ဂရီတရားရုံးကအင်္ဂါနေ့မှာဆုံးဖြတ်လိုက်ပါတယ်။ဂရီနိုင်ငံကိုထွက်ပြေးခဲ့ကြတဲ့၈ယောက်အုပ်စုထဲမှာပါဝင်တဲ့ဒီစစ်သား၃ယောက်ကတော့တူရကီအစိုးရရဲ့ဆွဆွဲချက်တွေကိုညှင်းဆိုင်ခဲ့တာဖြစ်ပါတယ်။တူရကီနိုင်ငံကမအောင်မြင်ခဲ့တဲ့အာဏာသိမ်းကြိုးပမ်းမှုမှာပါဝင်ခဲ့တယ်လို့ဆွဆွဲခံရတဲ့တခြားအရာရှိ၃ယောက်ကိုလွှဲပြောင်းပေးရေးကိစ္စအခုတရားရုံးကနေပဲပယ်ချခဲ့ပြီးတဲ့နောက်တရက်မှတင်ဒီဆုံးဖြတ်ချက်ထွက်လာခဲ့တာပါအရာရှိ၃ယောက်ရဲ့အမှုမှာတော့သူတို့ကိုလွှဲပြောင်းပေးဖို့အတွက်တူရကီအာဏာပိုင်တွေဘက်ကခိုင်လုံတဲ့တပ်တွေအထောက်အထားမပြနိုင်ခဲ့ဘူးလို့တရားရုံးကဆုံးဖြတ်ခဲ့တာဖြစ်ပါတယ် ကျန်တဲ့အရာရှိ၂ယောက်ရဲ့ကံကြမ္မာကိုတော့ကြာတာပရိနေမှာဆုံးဖြတ်မှာဖြစ်ပါတယ
်။ Internet ပေါ်ကနေသတင်းအချက်အလက်တွေရှာဖွေမှုပေးတဲ့ Google ကုမ္ပဏီကြီးက2019ခုနှစ်အတွင်းရာနှုန်းပြည့်ပြန်ပြီးတော့ပြင်းမဲစွမ်းအင်ကိုအသုံးပြုမှာဖြစ်တယ်လို့ကုမ္ပဏီရဲ့ blog စာမျက်နှာမှာဖော်ပြထားပါတယ်။ပြန်ပြင်းမဲစွမ်းအင်က Google ရဲ့အချက်အလက်ဗဟုဌာနနဲ့သူ့ရဲ့ကမ္ဘာအနှံ့မှာရှိတဲ့ရုံးတွေကိုအားဖြစ်ပေးမှာဖြစ်တယ်လို့ Google ရဲ့ဤပညာဆိုင်ရာထိပ်တန်းဒုတိယအကြီးအကဲဦးယာဟိုစလကပြောဆိုလိုက်ပါတယ် Google ကအမြောက်များစွာသောစွမ်းအင်ကိုအသုံးပြုပြီးတော့တစ်နှစ်တစ်နှစ်အတွင်းမှာထရီလီယံနဲ့ချီတဲ့အချက်အလက်တွေကိုရှာဖွေပေးနေတယ်လို့ blog စာမျက်နှာမှာဖော်ပြထားပါတယ်လူတွေက Google ရဲ့ YouTube အစီအစဉ်ကနေမိနစ်တိုင်းမိနစ်တိုင်းမှာနာရီ400စာရှိတဲ့ဗီဒီယိုဖိုင်တွေကို download လုပ်ပြီးတော့ကြည့်ရှုနေကြတယ်လို့လည်းကုမ္ပဏီကပြောဆိုပါတယ်ခင်ဗျာ
နောက်ဆုံးရထားတဲ့သတင်းတွေကိုမန္တနာချမ်းနဲ့ဦးဆက်မူဝီတို့ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင် VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကို VOE ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com နဲ့ VOE ရဲ့လူမှုကွန်ရက်စာမျက်နှာမှာလည်းဓာတ်ရိုက်တပြေးညီနားဆင်နိုင်ကြောင်းပါရှင်အခုတော့တောက်ကြနေဗုဒ္ဓဖူးနေမနက်ခင်းအတွက်နောက်ဆုံးရသတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်အရင်းနဲ့ဆိုင်တဲ့သတင်းတွေကိုဦးစားပေးပြီးတော့တင်ဆက်ပေးသွားပါမယ်ရှင်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအတွင်းအဲ့ဒီမှာရှိနေတဲ့မွတ်စလင်တွေပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေရှိတယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေဟာအထူးသတိထားဖို့လိုသလိုသူ့အနေနဲ့ကတော့တခြားလူတွေဆွဆွဲပြောဆိုသလိုမျိုးမပြောလိုဘူးလို့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါဖြစ်နေတဲ့အခြေအနေတွေကိုကိုယ်တိုင်သွားရောက်လေ့လာခဲ့တဲ့ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ကပြောဆိုလိုက်ပါတယ်ဒီလိုမျိုးဆွဆွဲပြောဆိုတာတွေမဟုတ်ခင်မှာဥပဒေရှုထောင့်ကနေတုံ့တက်ဖို့လိုတယ်လို့လည်းပြောပါတယ်အပြည့်အစုံကိုတော့ရှားဖောင်ကစူးစီးတင်ပြထားပါတယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြာခင်ကပြန်လည်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဒေသတွင်းမှာရှိတဲ့မွတ်စလင်တွေပေါ်လူမျိုးတုံးတက်ဖြတ်မှုတွေရှိတဲ့ဆိုတဲ့တုံးဆွဲပြောဆိုမှုဟာတတိထားရမယ့်အရာတစ်ခုဖြစ်တယ်လို့အဲ့ဒီလိုဆွဆွဲပြောဆိုဖို့ဆိုတာတရားဥပဒေရှုထောင့်ကနေလစ်လာတုံးတက်ဖို့လိုအပ်တယ်လို့ရခိုင်ပြည်နယ်အကြမ်းဖက်မှုဖြစ်ပွားရာဒေသအတွင်းသွားရောက်လစ်လာခဲ့တဲ့ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရင်းမှူးချုပ်ဟောင်းကိုဖီအာနန်ကပြောဆိုလိုက်ပါတယ
် The issue of genocide and ethnic cleansing.This is a very serious.
လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ကိစ္စနဲ့ပတ်သက်လို့ဒါဟာတိတ်ကိုပြင်းထန်တဲ့ဆွဆွဲချက်ဖြစ်ပါတယ်။ဒီလိုဆွဆွဲနိုင်မှုအတွက်တရားဥပဒေရှုထောင့်ကတုံ့တက်ဖို့လိုပါတယ်။တရားစီရင်ရေးဘက်ကဆုံးဖြတ်ဖို့လိုပါတယ်။လက်လွတ်စပယ်လုံးချပြီးတော့ပြောဆိုလိုက်လို့ရတဲ့အရာမဟုတ်ပါဘူး
။ရခိုင်ပြည်နယ်အတွင်းကအခြေအနေကိုဒီဇင်ဘာလ၂ရက်နေ့ကနေ၄ရက်နေ့အထိ၃ရက်ကြာတွားရောက်လည်လာပြီးဒီဇင်ဘာလ၆ရက်နေ့ရန်ကုန်မြို့မှာပြည်လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမစ္စတာကိုဖီအာနန်အဲ့ဒီလိုပြောသွားတာပါ။ရခိုင်ပြည်နယ်အတွင်းဖြစ်နေတဲ့အကြမ်းဖက်မှုတွေဟာအဲ့ဒီမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်မှုလို့မလေးရှားဝန်ကြီးချုပ်နန်ဂျစ်ရဆာကဆွဆွဲပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်မှုတွေကြောင့်ဒေသအတွင်းကမွတ်စလင်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့ကင်တွယ်ပုံကိုမကျေနပ်တဲ့အတွက်တနင်္ဂနွေနေ့ကကွာလာလွန်ပူမြို့မှာပြုလုပ်တဲ့ဆန္ဒပြပွဲအတွင်းဆန္ဒပြပွဲကိုဦးဆောင်တဲ့မလေးရှားဝန်ကြီးချုပ်ကအဲ့ဒီလိုဆွဆွဲပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့အကြမ်းဖက်မှုအခြေအနေဟာလူမျိုးတုံးတက်ဖြတ်မှုလို့သူ့အနေနဲ့မပြောလိုကြောင်းရခိုင်ပြည်နယ်ခီးစဉ်အပြည် BBC သတင်းဌာနနဲ့မေးမြန်းရမှာမစ္စတာကိုဖီအာနန်ကပြောပါရယ်အခြေအနေကတင်းမာမှုတွေတိုက်ခိုက်မှုတွေရှိနေပေမဲ့တချို့လူတွေဆွဆွဲပြောဆိုသလိုမျိုးသူ့အနေနဲ့မပြောလိုကြောင်းလူမျိုးတုံးတက်ဖြတ်မှုဆိုတဲ့အတုံးနှုံးကိုတုံးဆွဲပြောဆိုရမှာအထူးကိုသတိထားဖို့လိုအပ်ကြောင်းကိုဖီအာနန်ကပြောပါရယ်ဒါအပြင်လူမှုအတိုင်းဝိုင်းနှစ်ဖက်စလုံးမှာစိုးရိမ်မှုတွေရှိနေတယ်လို့ကြောက်ရွံ့မှုတွေနဲ့နားလည်မှုလွဲမားတာတွေရှိနေကြောင်းကြောက်ရွံ့မှုတွေဟာပိုပြီးကြီးထွားလာနေပေမဲ့ဒါကိုဖြေလျှော့သွားအောင်လုပ်ဖို့နီးလန်းရှာဖွေဖို့လိုအပ်တယ်လို့လူမှုအတိုင်းဝိုင်းနှစ်ဖက်စလုံးပြန်ပြီးဆက်ဆံလို့ရအောင်တိုက်တွန်းမှုတွေစတင်လှုပ်ဆောင်ပေးဖို့လိုအပ်တယ်လို့လည်းမစ္စတာကိုဖီအာနန်က BBC ကိုပြောဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုအချိန်ပေးဖို့လိုတယ်လို့စိတ်ရှိတီးခံဖို့လည်းလိုအပ်တယ်လို့သူကဆိုပါတယ်။ဒုတိယအကြိမ်ရခိုင်ပြည်နယ်ခီးစဉ်ပြီးရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ရခိုင်ပြည်နယ်အကြမ်းဖက်မှုတွေအတွင်းအာဓမ္မပြုကျင့်မှုတွေရှိတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရင်းမှူးချုပ်ဟောင်းကိုဖီအာနန်ကအခုလိုပြောပါတယ
်။ We went to the region.
အဲ့ဒီဒေတာတွေကိုကျွန်တော်တို့သွားခဲ့တယ်။ပြည်ပခအပြီးမှာကျွန်တော်တို့ရောက်သွားတာပါ။ရောက်သွားတဲ့အခါလုံးလုံးစည်စည်ပြိပခဖြစ်နေတာမျိုးမရှိပါဘူးမိလောင်ထားတဲ့အိမ်တွေကိုတွေ့ခဲ့တယ်မရင်းကျင်နေဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မေးမယ်ဆိုရင်တော့ဒါဟာမဖြစ်နိုင်တဲ့ကိစ္စပါ ကျွန်တော်တို့စုံစမ်းစစ်ဆေးဖို့တွားတာမဟုတ်ပါဘူးတက်ကြွနားလေသူတွေကစုံစမ်းစစ်ဆေးရမှာဖြစ်ပါတယ်ကျွန်တော်တို့လိုရတဲ့အထက်မှာအဲ့ဒါတွေမပါပါဘူးဒါကြောင့်မပြောနိုင်ပါဘူ
း Mr. Kofi Annan ရဲ့အဖွဲ့ဟာမြန်မာနိုင်ငံတော်သမ္မတဦးထင်ကျော်နဲ့လည်းမနေ့ဒီဇင်ဘာလ9ရက်နေ့မှာနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်နယ်ဘူးဒီတောင်ဒေသအတွင်းမှာရှိတဲ့ရဲစခန်းတွေကိုလက်နက်ကင်အဖွဲ့တွေစတင်ဝင်ရောက်တိုက်ခိုက်ခဲ့တဲ့အော်တိုဘာလ9ရက်နေ့ကပြန်လည်ဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသအတွင်းမှာရှိတဲ့ရခိုင်တိုင်းရင်းသားတွေတခြားမြို့တွေစီကိုထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့ရိုဟင်ဂျာမွတ်စလင်ထောင်နဲ့ကြီးဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ဖြတ်ကျော်ထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ရှင်
ရှားဖောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲအခုလိုရခိုင်ပြည်နယ်အရေးမလေးရှားဝန်ကြီးချုပ်ကိုယ်တိုင်ဆန္ဒပြမှုတွေရှိတဲ့အပေါ်မြန်မာအစိုးရရဲ့တုံ့ပြန်ချက်ကိုလည်းကြည့်ရအောင်ပါမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ဦးဆောင်တဲ့ရခိုင်အရေးဆန္ဒပြပွဲတွေနဲ့ပြစ်တင်ဝေဖန်ပြောဆိုမှုတွေဟာမလေးရှားမြန်မာနှစ်နိုင်ငံရဲ့ဆက်ဆံရေးကိုထိခိုက်စေရုံနာမကအာဆီယံအတိုင်းအဝန်းထူထောင်ရေးအတွက်ပါစိုးရင်စရာဖြစ်စေတယ်လို့မြန်မာသမ္မတရုံးကပြောကြားလိုက်ပါတယ်တစ်ချိန်တည်းမှာပဲမလေးရှားဝန်ကြီးချုပ်ကအခုလိုဆန္ဒပြတာဟာသူ့ပြည်တွင်းမှာနိုင်ငံရေးအကျိုးမြတ်အတွက်လှုပ်ဆောင်ခြင်းသာဖြစ်တယ်လို့အာဆီယံရေးရာလေ့လာသူတဦးကတုံ့သက်ပါတယ်အပြည့်အစုံကိုတော့ကိုညံဝင်းအောင်ပြောပြပေးပါရှင
်ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှုတ်ဒေသကမွတ်စလင်တွေကိုအရှင်လက်လက်မီးရှို့တတ်တာအမျိုးသမီးတွေကိုအတ္တမပြုကျင့်တာတွေရှိနေတယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ကပြီးခဲ့တဲ့စနေနေ့မှာကျင်းပတဲ့သူ့ရဲ့ UMNO ပါတီညီလာခံမှာပြောသွားခဲ့ပြီးဒီကျူးလွန်မှုတွေကိုအာဆီယံအပြုမှုတွေအဖြစ်လက်မခံနိုင်ကြောင်းနဲ့ဒီလိုရက်ဆက်ကြမ်းကြုတ်ပြီးမယင်ကျေးတဲ့လုပ်ရက်ကိုသူ့အနေနဲ့တီးခံမှာမဟုတ်ကြောင်းပါတီညီလာခံတက်လာတဲ့ပါတီဝင်တွေကိုမလေးရှားဝန်ကြီးချုပ်ကပြောခဲ့တာပါဒီလိုပြောဆိုမှုနဲ့အတူပြီးခဲ့တဲ့တနင်္ဂနွေနေ့ကလည်းမလေးရှားဝန်ကြီးချုပ်ကိုယ်တိုင်ဦးဆောင်ပြီးရခိုင်အရေးနဲ့ပတ်သက်လို့ကွာလာလမ်ပူမှာထောင်နဲ့ချီဆန္ဒပြခဲ့ကြပါတယ်အခုလိုမလေးရှားဝန်ကြီးချုပ်ရဲ့ပြောဆိုလှုပ်ဆောင်မှုတွေဟာမလေးရှားမြန်မာနှစ်နိုင်ငံဆက်ဆံရေးထိခိုက်ရုံမကအာဆီယံအတိုင်းအဝန်းထူထောင်ရေးအတွက်ကိုပါထိခိုက်စေတယ်လို့မြန်မာသမ္မတရုံးပြောခွင့်ရဦးစော်ဒေက VOA မြန်မာပိုင်းကိုပြောပါတယ
်အာဆီယံမြန်မာဆက်ဆံရေးတွေမကဘူးဗျအာဆီယံပေါင်းစည်းမှုပေါ့နော်အာဆီယံအတိုင်းအဝန်းထူထောင်ရေးအာဆီယံမြန်မာချက်ပုံဆောင်ရေးအတွက်ပါစိုးရင်စရာဖြစ်လာတယ်လို့ကျွန်တော်ပြောလို့ရတယ်ဒါကြောင့်လည်းဆိုတော့အာဆီယံနိုင်ငံတွေမှာအဲ့လိုမျိုးပြောစရာဆိုစရာရှိတာမေးစရာရှိတာဆိုရင်ကျွန်တော်တို့တန်တမန်လမ်းကြောင်းတွေအများကြီးရှိတယ်။နောက်အာဆီယံမီတင်တွေတစ်နှစ်ပတ်လုံးလုပ်နေတာတွေအများကြီးရှိတယ်အစင်းစင်းပေါ့နော်။အဲ့ရတိုင်းမှာပြောလို့ရတယ်။နောက်ဆုံးဆိုရနဲ့ပတ်သက်ပြီးမြန်မာဆိုရကိုတိတိကျကျတည်ကျင်တယ်မေးကျင်တယ်မြန်မာနိုင်ငံဆိုရင်မလေးရှားကနေတော့ကိုယ်စားလှယ်အဖွဲ့ပေါ့ delegation ဒါမှမဟုတ် special envoy ဒါမျိုးတွေလုပ်ပြီးတော့လုပ်လို့ရတယ်အနည်းငယ်မောင်းဆုံးရှိတဲ့အနေအထားမှာဒီလိုမျိုးနော်လမ်းတော်ထက်ဆန္ဒပြတဲ့ပွဲမှာပိုင်ဝင်ရုံတော်မကကျွန်တော်တို့နိုင်ငံကျွန်တော်တို့ခေါင်းဆောင်ပေါ့အဝေဖန်ပြစ်တင်ရှုတ်ချရတဲ့ဟာအတွက်တော့ဟိုပြောရရင်တော့အာဆီယံပေါင်းစည်းမှုတွေဆိုရင်ကြောင်းလဲ
ဥရောပသမဂ္ဂ EU အဖွဲ့ကြီးလိုပဲအားကောင်းတဲ့အာဆီယံအဖွဲ့ဖြစ်လာစေရေးအတွက်2015ခုနှစ်အကုန်ပိုင်းမှာအာဆီယံအတိုင်းဝန်းအဖြစ်အစားပြုခဲ့ကြတာပါမလေးရှားဝန်ကြီးချုပ်ရဲ့လုပ်ရက်ဟာအာဆီယံအတိုင်းဝန်းကြားကျင့်သုံးနေတဲ့အပြူသဘောဆောင်တဲ့ထောက်ပြပြောဆိုချင်းကပ်မှုဆိုတဲ့လမ်းကြောင်းကိုလစ်လျူရှုရာရောက်နေတယ်လို့ဦးစော်တီကဝေဖန်လိုက်ပါတယ်
။နောက်အာဆီယံရဲ့ဟိုအခြေခံမူကတော့တနင်္ဂနွေရက်ဒီတွင်ရေးတနင်္ဂနွေဝင်ရောက်မှုဆက်သွယ်ရေးဖြစ်ပါလေ။အာဆီယံရဲ့ principle ကအပြူသဘောနဲ့စစ်ဆန်နေနိုင်တဲ့အပြူသဘောနဲ့ပူးပေါင်းဆောင်ရွက်တဲ့အခြေခံနဲ့ကျွန်တော်တို့တွားနေတာဖြစ်ပါလေ။အခုမလေးရှားကဒီမောင်တော်ပြည်ပခန့်နဲ့ပတ်သက်လို့မောင်တော်မှာမဟုတ်တဲ့တခြားနေရာကအဖြစ်ပြက်တွေပါရောပြီးတော့ဒါတွေမှားတွေပါချက်ကားပြီးလုပ်ခဲ့တယ်လို့သိရတယ်။ဒါကအာဆီယံနိုင်ငံချင်းပို့ပြီးတော့အချင်းချင်းလုံးဝမှုတွေဖြစ်စေတယ်။နိုင်ငံဆုံးနိုင်ငံအချင်းချင်းဆက်ဆံရေးမှာအာနိုင်ငံရှင်မင်းများတဲ့အကြမ်းရားတွေပေါ့နော်။အများကြီးရှိရတာနဲ့ဒီလိုလမ်းမထွက်တဲ့အတွက်ဟိုကျွန်တော်တို့အစိုးရတရားနေနဲ့သူ့ရဲ့ diplomatic channel ကိုအသုံးပြုတယ်လေ။ဆိုတော့ကျွန်တော်တို့ကတော့ဟိုပြောချင်ပါလား
။မလေးရှားဝန်ကြီးချုပ်နာဂျစ်ကရခိုင်ပြည်နယ်မွတ်စလင်အရေးကိုရှေ့တန်းတင်ဆန္ဒပြလာတာဟာသူရဲ့နိုင်ငံရေးအကျိုးအမြတ်အတွက်လှုပ်ဆောင်ခြင်းသာဖြစ်တယ်လို့အာဆီယံရေးရာလေ့လာသူရန်ကုန်မြို့ကကိုစိုးမြင့်အောင်ကပြောပါတယ
်ဒီမလေးရှားဝန်ကြီးချုပ်ဒီနာဂျစ်အနေနဲ့သူရွေးထုတ်လိုက်တဲ့ကိစ္စဆိုလို့ရှိရင်သူရဲ့ပြည်တွင်းနိုင်ငံရေးအတွက်ကိုပျော်ပျော်တင်းတင်းအသုံးချတယ်ဆိုတာကသိတာလွန်အကြီးပဲပေါ့လေနောက်ပြီးတော့အာဆီယံထဲမှာကဒီလူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့စိုးရင်ပူပင်စရာကိစ္စတွေအများကြီးရှိတဲ့ထဲကမှဒီမြန်မာနိုင်ငံကဒီလူဟင်းကြမွတ်စလင်တွေနဲ့ပတ်သက်တဲ့ကိစ္စကိုပဲရွေးတယ်ဆိုတာကတော့ကျွန်တော်တို့ဟိုမေးခွန်းထုတ်ရှားအများကြီးဖြစ်လာပါတယ်။ဒါပေမဲ့ကျွန်တော်တို့မလေးရှားမှာလည်းမြန်မာနိုင်ငံကအလုပ်သမားတွေလည်းရှိတယ်၊နေနေကြတဲ့လူတွေလည်းရှိတယ်ဆိုတဲ့အခါကျတော့နှစ်နိုင်ငံဆက်ဆံရေးအနေနဲ့ကတော့ မနစ်နာအောင်လို့ပြောရမယ်ဟိုဆွေးနွေးရမယ်ကိစ္စဖြစ်ပါတယ်ဒါပေမဲ့အာဆီယံအဆင့်မှာကကြတော့ဒီကိစ္စကပေါ့နော်ဆက်ဆံရေးပြက်ပြားဖို့အထီးဖြစ်ဖို့ကတော့မလွယ်ပါဘူးခင်ဗျ
ဒီတော့တွင်ဒီဇင်ဘာလ6ရက်မနေ့မွန်းလွဲပိုင်းတုန်းကမြန်မာနိုင်ငံဆိုင်ရာမလေးရှားတံအမတ်ကြီးဟာနစ်ဗရမန်ကိုဆင့်ခေါ်ပြီးမြန်မာနိုင်ငံသားဤတူဝန်ကြီးကတွေ့ဆုံကအချက်၄ချက်ပါတဲ့တတိထောက်လွှာတစ်စောင်ပေးအပ်ပြီးကန့်ကွက်ထောက်ပြခဲ့ပါတယ်။ဒါအပြင်တက်ချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းမလေးရှားကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဘင်မိုဟာမက်ဇာအင်းကိုဇေယျသီရိတက်မတော်ဧကေဟာခမ်းမမှာဒီဇင်ဘာ9ရက်မနေ့ပိုင်းကတွေ့ဆုံခဲ့ပြီးဒုံညွန့်ရေးတပ်ဖွဲ့ကမောင်းနှောဒေသအရေးကင်တွေ့ရမှာတရားဥပဒေမဲ့တပ်ဖြတ်တာအမျိုးသမီးတွေပေါ်အာဓမ္မကျင့်တာမိရှုဖျက်ဆီးတာတွေမလုပ်ခဲ့ကြောင်းရှင်းပြပြောကြားခဲ့ပါတယ်တကယ်တော့မလေးရှားနိုင်ငံဟာမြန်မာနိုင်ငံကိုအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်ရေးအတွက်မလေးရှားဝန်ကြီးချုပ်ဟောင်းဒေါက်တာမဟာသီယာလက်ထက် 1995-96 ဝန်းကျင်ကတိုက်တွန်းထောက်ခံခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးမလေးရှားနိုင်ငံထဲမှာရခိုင်မောင်းတို့အရေးဆန္ဒပြမှုတွေရှိနေချိန်မှာပဲမလေးရှားနိုင်ငံကိုမြန်မာအလို့သမားတွေဆီလွတ်တာကိုဒီဇင်ဘာလ6ရက်နေ့ကနေစလို့ခေတ္တရက်ဆိုင်မယ်လို့မြန်မာအစိုးရအလို့သမားဝန်ကြီးဌာနကပြည်ပအလို့ကိုင်ဝန်ဆောင်မှုလုပ်ငန်းရှင်တွေကိုမနေ့ကအတိပေးကြေညာချက်ထုတ်ပြန်လိုက်ပါတယ်မလေးရှားနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေကြောင့်လို့ဆိုတဲ့အကြောင်းပြချက်နဲ့အလို့သမားဆီလွတ်မှုကိုခေတ္တရက်ဆိုင်လိုက်တာနောက်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကလည်းအလို့သမားတွေကိုတတိပေးနှိုးဆော်စာထုတ်ပြန်ထားတာတွေဟာလက်ရှိမလေးရှားနိုင်ငံထဲမှာအလုပ်လုပ်ကိုင်နေကြစေမလေးရှားရောက်မြန်မာရွှေပြောင်းအလုပ်သမားတွေအပေါ်မှာဘလို့မျိုးခရက်ရိုက်မှုတွေရှိနိုင်တယ်လဲဆိုတဲ့အမြင်သုံးသပ်ချက်တွေစုစည်းတင်ပြထားတာနားဆင်ပါရှင်မလေးရှားကိုတွားရောက်အလုပ်လုပ်ကိုင်လူတဲ့မြန်မာအလုပ်သမားတွေကိုဆင်လွတ်တဲ့လုပ်ငန်းစဉ်ကို2016ခုနှစ်ဒီဇင်ဘာလ6ရက်နေ့ကနေစပြီးခေတ္တရက်ဆိုင်မှုအလုပ်သမားတွေကိုမလေးရှားကိုတာဝန်ယူဆင်လွတ်ပေးနေတဲ့မြန်မာပြည်ပအလုပ်ကိုင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်နဲ့ပြည်ပအလုပ်ကိုင်အကျိုးဆောင်လိုင်စင်ရအေဂျင်စီအားလုံးကိုမြန်မာအစိုးရအလုပ်သမားလူဝင်မှုကြီးကြပ်ရေးပြည်သူ့အင်အားဝန်ကြီးဌာနကကြေညာချက်ထုတ်ပြန်အမိန့်ပေးလိုက်တာဖြစ်ပါတယ်။မလေးရှားနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ခေတ္တရက်ဆိုင်တာဖြစ်တယ်လို့ဆိုထားပြီးခွင့်ပြုမိန့်ရထားပြီးသားအလုပ်သမားတွေကိုဆင်လွတ်လို့တဲ့ဆိုရင်အဲ့ဒီအလုပ်သမားမလေးရှားရောက်ပြီးလို့ပြဿနာတစုံတရာပေါ်ပေါက်လာခဲ့မယ်ဆိုရင်သက်ဆိုင်ရာအေဂျင်စီရဲ့ကြံ့ခိုင်မှုနဲ့မြန်မာနိုင်ငံကိုအမြန်ဆုံးပြန်လည်ခေါ်ရမှာဖြစ်ကြောင်းနဲ့တကယ်လို့မဆောင်ရွက်ခဲ့ရင်လိုင်စင်ရုပ်သိမ်းတဲ့အထီးအရေးယူခံရမယ်ဆိုတာသိရှိကြောင်းဂရီခံဝင်ချက်လက်မှတ်ရေးထိုးပြီးမှအလုတ်သမားဆင်လွတ်ခြင်းကိုခွင့်ပြုမယ်လို့အလုတ်သမားဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးမျိုးအောင်ကကြေညာချက်ထုတ်ထားတာပါဒီထုတ်ပြန်ကြေညာချက်နဲ့ပတ်သက်ပြီးမလေးရှားနိုင်ငံကိုဆစ်လွတ်မဲ့မြန်မာရွှေပြောင်းအလုပ်သမားတွေအတွက်ရောမလေးရှားနိုင်ငံထဲမှာအလုပ်လုပ်ကင်နေတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအတွက်လုံခြုံရေးဆိုင်ရာကြက်ရိုက်မှုတွေဘလို့ရှိနိုင်ပါသလဲဆိုတာကိုအမေရိကန်ပြည်ထောင်စုအဲရီဇိုနာပြည်နယ်မှာရောက်ရှိနေတဲ့မလေးရှားနိုင်ငံကရွှေပြောင်းအလုပ်သမားရေးကူညီဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံဒုက္ခသည်များအစည်းအရုံးဥက္ကဋ္ဌဟောင်းဦးမောင်လှကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကမြန်မာအစိုးရအနေနဲ့နိုင်ငံသားတွေအတွက်အန္တရာယ်တိတ်များတဲ့အခြေအနေမှာအလုပ်သမားတွေဆေးလွတ်မှုကိုလုံးဝရပ်ဆိုင်းပစ်မယ်ဆိုတဲ့ယတိပြတ်သဘောထားကိုခိုင်ခိုင်မာမာချမှတ်တင်တယ်လို့အခုလိုဖြေပါတယ
်ရပ်ပစ်တယ်လို့ပြောပြီးတော့ဟာဟိုလက်မှတ်ထိုးပြီးတော့ဂရီခံဝင်ချက်တွေနဲ့လုံးလို့ရှိရင်ပြန်လွတ်မယ်ဆိုတော့ရပ်တယ်ဆိုတဲ့စကားကဘာအသိပဲရှိတော့မှလဲဒီလူတွေကိုလွတ်ပြီးတော့ဟိုမှာအစင်မပြေမှပြန်ခေါ်မယ်ဆိုတဲ့အခါကျတော့ဗျာအဲ့တော့တွားတဲ့လူတွေကလည်းရင်တိတ်တိတ်နဲ့တွားရမယ်ကြံရတဲ့မိသားစုတွေကလည်းဘာများဖြစ်မလဲဆိုတဲ့တော့စိတ်တင်နေနေနေရမယ်မတော်သေးတဲ့လူတွေကိုမလွတ်နဲ့ဗျာရောက်နေတဲ့လူတွေကိုဘယ်လိုအကာအကွယ်ပေးမလဲဆိုတဲ့ဟာကိုလုံးဝမှာဗျာစီးပွားရေးတခုတည်းအေဂျင်စီတွေကကြည့်ပြီးတော့ပဲဖြစ်ဖြစ်ဟလာအစိုးရကပဲဖြစ်ဖြစ်လက်မမီပုံသားတွေကိုလုံးမလုတ်တင်ဘူးဗျာဟလာဟိုမှာရှိတဲ့လူတွေကအတိဆုံးကျွန်တော်တို့လည်းဟိုမှာနေခဲ့တာတော်တော်ကိုကျွန်တော်တို့လည်းအတွေ့အကြုံတွေများတယ်ချင်းချင်းပြောရရင်တယောက်ကနေအော်ပြီးတော့စားပြီးတော့ရိုက်နောက်လူတွေကဝိုက်ရိုက်တာအဲ့ဒီဟိုကဘာမှမသိပဲနဲ့ခါလာအဲ့လိုမျိုးတွေကျွန်တော်တို့အများကြီးခဲခဲဘူးလေအခုဥစ္စာကဘာဘာရင်းနဲ့ဟလာနိုင်ငံငေါဆောင်နေနာမည်တွေပါခေါ်ပြီးတော့ဒီလိုတယောက်နဲ့တယောက်လုံနေတယ်ဆိုတဲ့ဥစ္စာကဘာမှနားမလဲတဲ့မြေကမ်းတွေသောက်ကမ်းသမားတွေအဆွေရောက်သမားတွေကပြဿနာထားရှာခဲ့မယ်ဆိုရင်ကျွန်တော်တို့လူတွေကဒုက္ခရောက်ကြအကြောင်းအများကြီးရှိတယ်
ဟုတ်ကဲ့အဲ့တော့အန်ကယ်ဦးမောင်လာတို့ကလည်းဒီမလေးရှားနိုင်ငံထဲမှာရွှေပြောင်းလူသမားတွေအရေးရောဒုက္ခတွေတွေအရေးရောထဲထဲဝင်ဝင်လုပ်ခဲ့တဲ့သူတွေဆိုတော့အခုလက်ရှိပေါ့နော်မလေးရှားနိုင်ငံရဲ့လက်ရှိအခြေအနေပေါ်မှာမူတည်ပြီးတော့မြန်မာအစိုးရအနေနဲ့လူသမားတွေအရေးကိုပေါ့နော်ဒီသူတို့လုံခြုံရေးခုနပြောသူတို့လုပ်ငန်းဝင်ထဲမှာလုံခြုံရေးအပြင်သွားလာတဲ့ခါမှာလုံခြုံရေးဘာတွေလုပ်စပေးတင်တယ်လို့အန်ကယ်အနေနဲ့အကြံပြုချင်တာရှိပါလိမ့်ရှင
်ကျွန်တော်အနေနဲ့ကတော့ အစိုးရအနေနဲ့လည်းဘာလုပ်မပေးနိုင်ဘူး။တန်ရုံးကလည်းဘာမှလုပ်မပေးနိုင်ဘူး။ကိုကိုကိုသတိထားပြီးတော့အပွားလာစင်းကြီးအပြောဆိုစင်းကြီးအဲ့ဒီလိုပဲနေရမယ်။ဘူးမှမကယ်နိုင်ဘူး။ဘူးဖြစ်နေတဲ့ကိစ္စကဖြစ်လာရင်ကိုလူတွေခံရမှာကြီးပဲ။အမဖြစ်သေးတော့ဘာမှမဖြစ်သေးဘူး။ဖြစ်လာခဲ့ရင်မိစုရာကလောင်းရဲ့စက်တိုက်လောင်းတတ်တယ်။အဲ့ဒါကြောင့်မို့လို့ကျွန်တော်ကတော့စီစဉ်ပြောရရင pay am le, a car way pay am le, so they usati. Tinabido, look in Pobido, Gaunelo, Janamima.
Tagaro, American Birazu, Arizona Pinego Yashinide, Malaysia Nanganga, Shibia, Lo the Maya Kuni Sawia Bigere, Mamaning and Okademia, see your Okata Hau, Umau Lago, Satu, Mimiangera, Pipare. A lot of where Malaysia Nanga Sayam Yamata Yombakale, Malaysia Yam Yamaning and Narine, Yamashibia Olo the Marigo, three big nozosa, Topian Havare. You can't be named Mount Oye Sanjin Sanapia Murishini de Dre, Malula de Kisayati Mipsibozi ye, a two Kyubu Dwala Jabogo, nozot I don't have a Pipare. You can't be named Mount Oye, Malaysia Wunjokura, bigger at the Ningwini Niga Usa Sana Topo get it a pin, Tayoshimale Sanapia Murishini de Dre, Malaysia Nanga drink a low look in Yare, thank you, them Yama Lo the Marija, Longjong Yeso in Muri, Yamani Jing Le Pipare Shim.
ပြောရင်းမြန်မာပိုင်းရဲ့ဗုဒ္ဓဖူးနေမနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။စောင်းနေနေဝေတဲ့ဒီနှစ်တကူရာသီရောက်တဲ့အချိန်တိုင်းဒီရာသီကိုခန်းစားရေးပွဲထားတဲ့သတင်းတွေခရစ်မတ်တေးသတင်းလေးတွေနဲ့ဖြောပြပေးနေပါတယ်။ဒီမနက်ခင်းတော့အဆိုတော်ပိုးတာဒီတိန်တန်တီဆိုတဲ့ရက်ဆက်တဲ့ဆောင်းဆိုတဲ့တေးသတင်းလေးကိုတင်ဆက်ပေးကြပါမယ်။နားဆင်ပါရှင်
တော်ရရှိနေအားလုံးစောင်းနှင်းဝေတဲ့ဒီဇင်မာမှာအေးချမ်းသာရရှိကြပါစေကြောင်းဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းမှာသောတာရှင်များရှင် VOA American တန်ကနေ2016ခုနှစ်ဒီဇင်ဘာလ9ရက်ဗုဒ္ဓဘူးနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့မနက်ခင်းတိုင်းနားဆင်နေကြအီဒီယန်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းကောက်နှုတ်ချက်ကိုနားဆင်ရဖို့ရှိတယ်လို့မနေ့ညတုန်းကတင်ဆက်ခဲ့တဲ့အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆိုရင်တော့
တော်ဆက်သူကြီးဒီမနက်တိုင်းလုံဆောင်လို့မရဘူးအဲ့ဒါပါဖြစ်လို့ဆိုတော့မြန်မာတပ်မတော်ကတရားဝင်ဘူးရောဖွဲ့စည်းပုံရတရားဝင်ရောတကယ်အင်အားရရောအကုန်လုံးသူမောင်းပိုင်စီးခါလို့ပဲဖြစ်တယ
်နောက်ပိုင်းမှာအပြည့်အစုံထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုအရင်ဦးဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းသတင်းကောက်နှုတ်ချက်ကိုနားဆင်ရအောင်ပါရှားဖောင်ကစူးစီးတင်ပြပေးထားပါတယ်ရှင
်ဒီကနေ့ကမ္ဘာမီဒီယာတွေထဲမှာဖော်ပြတဲ့မြန်မာနိုင်ငံအကြောင်းနဲ့ပတ်သက်ပြီးအရင်ဆုံးတင်ပြချင်တာကတော့ဆောင်းပါရှင်ဖန်ယင်ကွင်းနဲ့မေဦးတို့ရေးသားပြီးရှင်းဝါသတင်းဌာနမှာဖော်ပြထားတဲ့မြန်မာအစိုးရတဲ့ငင်းငင်းရေးကိုဦးစားပေးခြင်းဆိုတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာနိုင်ငံတနိုင်ငံလုံးပြစ်ခတ်ရဆဲရင်တဲ့ငင်းငင်းရေးလုပ်ငန်းဟာအီဘီလာတရက်နှစ်မှာအစိုးရတာဝန်စတင်ထမ်းဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့မြန်မာအစိုးရရဲ့ဦးစားပေးလုပ်မဲ့လုပ်ငန်းတွေထဲကတစ်ခုဖြစ်ပေမဲ့နိုင်ငံရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကြိုးပမ်းအားထုတ်မှုတွေဟာအနောက်အရှက်တချို့နဲ့ကြုံတွေ့နေရတဲ့ဆိုပြီးဆောင်းပါးကိုအဆက်ကြီးရေးသားထားပါတယ်ပြည်တွင်းငြိမ်းချမ်းရေးကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုရိုင်းကိုကြပါဝင်ကင်တွေ့ပြီးမြန်မာငြိမ်းချမ်းရေးစင်တာ MPC အဖွဲ့ကလည်းအမျိုးသားပြန်လည်တင်မြင့်ရေးနဲ့ငြိမ်းချမ်းရေးဗဟုဌာန NRPC နဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အဖွဲ့တွေဖြစ်ပြန်လည်ဖွဲ့စည်းခဲ့ပါတယ်ငြိမ်းချမ်းရေးလုပ်ငန်းကိစ္စနဲ့ပတ်သက်တဲ့မူဝါဒတချို့ကိုပြောင်းလဲခဲ့တယ်လို့ငြိမ်းချမ်းရေးလုပ်ငန်းလှုပ်ဆောင်တဲ့ဂဏဦးခြေလန်းအနေနဲ့ပထမပင်လုံကိုလည်းကျင်းပခဲ့ပါတယ်။တနိုင်ငံလုံးပြစ်ခတ်ရဆဲရေးစာချုပ် NCA လက်မှတ်ရေးမထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းပင်လုံညီလာခံတက်ရောက်ခွင့်ပေးခဲ့တယ်လို့ငြိမ်းချမ်းရေးလုပ်ငန်းဆောင်ရွက်ရာမှာလူမှုအသင်းအဖွဲ့တွေရဲ့ပါဝင်မှုအခမ်းအနားကိုပါထည့်သွင်းခဲ့ပါတယ်။ဒါပေမဲ့လည်းပထမပင်လုံညီလာခံကျင်းပအပြီးမထင်မှပဲရှမ်းပြည်နယ်မြောက်ပိုင်းနယ်စပ်ဒေသတွေမှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ KIA, TNLA, AA နဲ့ MNDAA အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပါတယ်။အခုလိုတိုက်ပွဲတွေပြန်လည်ဖြစ်ပွားလာတာကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံနဲ့ NRPC တို့ကအခြေအနေကိုစိုးရိမ်ကြောင်းပြောခဲ့တယ်လို့တိုက်ပွဲပြိပခါတွေကြောင့်ငြင်းငြင်းရေးလုပ်ငန်းနှောက်နှေးသွားနိုင်တယ်လို့လည်းဆိုပါတယ်။ပရိပခအမြန်ဆုံးချုပ်ငိမ့်နိုင်ဖို့အတွက်မြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့ NCA စာချုပ်ကိုလက်မှတ်ထိုးပြီးအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်ဖို့ဒေါ်အောင်ဆန်းစုကြည်ကတောင်းဆိုလိုက်ပါတယ်။လက်နက်ကင်ပရိပခကြောင့်ဖြစ်ပေါ်လာတဲ့နိုင်ငံရေးပြဿနာတွေဟာလက်နက်ကင်တိုက်ပွဲဝင်ပြီးဖြေရှင်းလို့မရတယ်လို့ပြည်သူတွေရဲ့မျှော်လင့်ချက်ကိုလည်းဖော်ဆောင်ပေးနိုင်မှာမဟုတ်ဘူးလို့ဒေါ်အောင်ဆန်းစုကြည်ကပြောကြောင်းဆောင်းပါးမှာရေးသားထားပါတယ်။အပြည့်အစုံကိုတော့ news.xinhuanet.com မှာဝင်ရောက်ဖတ်ရှုနိုင်ပါတယ်ရှင်။ဆက်လက်ပြီးတင်ပြပေးမှာကတော့မရေရာတဲ့ဝေဒနာဆိုတဲ့ဆောင်းပါးခေါင်းစဉ်နဲ့ဒီ statement သတင်းဌာနမှာဖော်ပြတဲ့ဆောင်းပါးဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်ညှဉ်းပန်းမှုတွေဖြစ်နေတဲ့အချိန်မှာပဲဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံမှုအကြီးဆုံးနိုင်ငံတွေထဲကတနိုင်ငံဖြစ်တဲ့စင်ကာပူနိုင်ငံကိုတွားရောက်လည်ပတ်ခဲ့တဲ့ဆိုပြီးဆောင်းပါးကိုအစကြီးရေးသားထားပါတယ်။မြန်မာနိုင်ငံရဲ့သမ္မတမဟုတ်တဲ့ဒေါ်အောင်ဆန်းစုကြည်ဟာလက်ရှိပြည်တွင်းမှာဖြစ်နေတဲ့ရိုဟင်ဂျာမွတ်စလင်ပြဿနာနဲ့ပတ်သက်ပြီးအတိအကျပြောဆိုတာမရှိဘဲတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်မှုရရှိရေးဆိုတဲ့စကားကိုပဲပြောဆိုခဲ့ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်ဖြိုခွင်းမှုတွေလုပ်ခြင်းအပြင်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်နိုင်တယ်လို့ကုလသမဂ္ဂကသတိပေးပြောဆိုထားပါတယ်။စီးပွားရေးလုပ်ငန်းတွေအတွက်ဒေါ်အောင်ဆန်းစုကြည်စင်ကာပူနိုင်ငံကိုရောက်ရှိနေတဲ့အချိန်မှာပဲရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်နဲ့အဖွဲ့ဟာရခိုင်ပြည်နယ်ပဋိပက္ခဖြစ်ပွားတဲ့နေရာကိုတွားရောက်လည်လာခဲ့ပြီးဒေသအတွင်းလူမျိုးဘာသာကွဲပြားမှုပေါ်ဖြစ်တဲ့အကြမ်းဖက်မှုအခြေအနေကိုအထူးစိုးရိမ်မိတယ်လို့ဆိုပါတယ်လူအခွင့်ရေးဆောင်ကြည့်ရေးအဖွဲ့ HRW ကလည်းဆက်တလိုက်ဂျိုဒူးကရိုက်ယူတဲ့ဓာတ်ပုံတွေမှာရိန်ဂျာမိုဆလင်ကြေးရွာတွေမိရှုခံရတယ်လို့ပြောထားပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းကသတိပေးနေတယ်လို့ဒေါ်အောင်ဆန်းစုကြည်အနေနဲ့အ ਨੇ ဆုံးသူမရဲ့ဒီမိုကရေစီခံယူမှုပေါ်ကာကွယ်ထိန်းသိမ်းတဲ့အနေနဲ့ဒီကိစ္စကိုထိထိရရောက်ကင်တွယ်ဖြေရှင်းဖို့လိုတဲ့ဆိုပြီးဆောင်းပါးမှာရေးသားထားပါတယ်။အပြည့်အစုံကိုတော့ www.thestatement.com မှာဝင်ရောက်ဖတ်ရှုနိုင်ပါတယ်ရှင်။
ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းသတင်းကောင်းထုတ်ချက်ကိုရှားပေါင်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြဒေါ်လာလတ်တန်းစီစဉ်ပို့ချပေးနေတဲ့အမေရိကန်သုံးအီဒီယန်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါရှင်
ဒီကိမ်နဲ့ကြင်ပြမယ့် idiom အသုံးကတော့
sweeten the deal
ဖြစ်ပါလေဆလုံးပေါင်းက sweeten sweeten က sweet sweet ဆိုတဲ့ချိုတဲ့ဆိုတဲ့စကားလုံးကလာပြီးတော့ sweeten ရဲ့အဓိပ္ပာယ်ကတော့ချိုအောင်လုပ်တာပေါ့ the the deal the deal ကသဘောတူညီချက်ကိုဆလုံးပါလေဒါကြောင့် sweet ခလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့သဘောတူညီချက်ကိုချိုအောင်လုပ်လိုက်တာပေါ့ idiom ဆိုရဲသဘိုက်ဒီပဲကတော့အယောင်ဝေးစီးပွားရေး contract စာချုပ်စသဖြင့်တို့လုပ်ရမှာမေတ္တာလက်ဆောင်တွေပေးတာမျိုးတခါတည်းရန်လဲငွေသိမ့်နဲ့တန်းနဲ့ချီပြီး contract စာချုပ်ချုပ်မဲ့ဆိုရင်လက်ပေးလိုက်ယူလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့် contract စာချုပ်မှာအမြတ်တွေမြင့်မြတ်ကလေးရမယ်ဆိုလို့ရှိရင်တော့တက်ဆိုင်ရာ contract ကိုလက်ခံတဲ့လူကိုတစ်ဖက်လူတွေကလောင်ဝေထိုးတာမျိုးရှိတာသောရရှိများကြားဘူးကြပါလိမ့်မယ်။တနည်းအားဖြင့်တော့မဲလုံးပေးတာဝေပစ္စည်းအခွင့်အရေးစသဖြင့်တို့နဲ့လက်ထိုးတာမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ရင်းနှံကော်မတီကသဘောတူညီချက်မှာမဲလုံးနေနဲ့ဝင်ကြီးသုံးဖို့ဒေါ်လာ3,000,000ပေးလိုက်တယ်လို့ဒေဗေရပါတယ်။ဥမာကိုနောက်တစ်ခေါက်အနားဆင်ကြည့်ကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ကိုယ့်ရဲ့ကန့်လန့်ချက်ကိုတစ်ဖက်သားကသဘောကျအောင်စာချုပ်ချုပ်ရမှာအယောင်ဝင်စသဖြင့်လုပ်ရမှာသဘောတူညီချက်ကိုတစ်ဖက်ကညွှတ်ကြားလာအောင်လက်ထိုးတဲ့အပြုအမူမျိုးလုပ်တဲ့ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
sweeten the deal
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်ပေးခဲ့တဲ့ American idiom သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်ရှင်အခုဆက်ပြီးနားဆင်ရမှာကတော့မနေ့အင်္ဂါနေ့ညတုန်းကတင်ဆက်ခဲ့တဲ့ဓာတ်ရိုက်လေးလိုက်ဆွေးနွေးကမ်းကိုပြန်လည်ထုတ်လွှင့်ပေးတာကိုနားဆင်ရအောင်ပါရှင်ကိုသားညုံကစီစဉ်ပြီးထုတ်လုပ်သူမတ်တိန်ကီထိုင်းနဲ့အတူတင်ဆက်ပေးထားတဲ့ဓာတ်ရိုက်လေးလိုက်ဆွေးနွေးကမ်းနားဆင်ပါရှင
်မင်္ဂလာပါခင်ဗျာစနေညပိုင်းဓာတ်ရိုက်လေးလိုက်စီစဉ်ကနေပြီးတော့ကြိုးစားပါရယ်ကျွန်တော်ဒီကနေ့ဆွေးနွေးမယ့်ကိစ္စကတော့ရှမ်းမြောက်တိုက်ပွဲအခြေအနေနဲ့ညီငယ်အလားလာပါရှမ်းပြည်နယ်မြောက်ပိုင်းမှာမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုလို့ခေါ်တဲ့တိုင်းသာလက်နက်ကိုင်အဖွဲ့၄ဘွဲ့နဲ့မြန်မာစစ်ရတပ်ကြားမှာတိုက်ပွဲတွေပြန်ဆခဲ့တယ်လို့ပဲမုံကိုမြို့ပေါ်ထိအောင်နှစ်ဖက်တိုက်ပွဲတွေကပြင်းထန်ခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းကဒီလိုမျိုးတကြောပြန်စစ်ပွဲတွေဟာလက်ရှိငင်းငယ်လုပ်ငန်းစဉ်အပေါ်မှာဘလောက်ထိသက်ရောက်မှုတွေရှိလာနိုင်မလဲဆိုတာကတော့အခုဒီတိုင်းလေလိုက်စီစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတစ်ဦးကတော့ဒီမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတွေမှာပါတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ TNLA တောက်ပလောင်ဒီလူမျိုးရေးတက်ကအထွေထွေတွေးမှုဖြစ်တဲ့ဗိုလ်မှူးကြီးတာဖုံးကျော်ဖြစ်ပါတယ်သူလေးလိုက်ပေါ်မှာရှိပါတယ်နောက်တူကတော့ဒီမြန်မာသတင်းစာဆရာဖြစ်တဲ့ကုစီသူအောင်မြင့်ဖြစ်ပါတယ်ကုစီသူအောင်မြင့်လေးလိုက်ပေါ်မှာရှိနေပါတယ်နှစ်ဦးလုံးလေးလိုက်ပေါ်မှာရှိနေပါပြီကျွန်တော်အရင်ဆုံးဗိုလ်မှူးကြီးတာဖုံးကျော်ကိုဖိတ်ခေါ်ချင်ပါတယ်ဗိုလ်မှူးကြီးတာဖုံးကျော်ကြားပါလားခင်ဗျဟု
တ်ကဲ့ပါကြားပါတ
ယ်ကျွန်တော်ပထမဆုံးကကျွန်တော်နည်းနည်း background လေးမေးချင်ပါတယ်မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုရဲ့အခုဖြစ်ခဲ့တဲ့ကျုပ်ပန်ဆိုင်မွန်ဂိုအဲ့ဘက်ကဖြစ်တဲ့စစ်စင်ရေးတွေရဲ့အတိတ်ကညီမှန်းချက်ကဘာပါလဲခင်ဗျ
အခုမြန်မာနိုင်ငံရဲ့ရင်းချင်ပြဿနာကြီးကဒီစစ်တွေမရက်ဆဲတဲ့လေဘလို့မှရှိဆက်သွားလို့မရဘူးစစ်တွေရက်ဆဲဖို့လိုတယ်တိုက်ပွဲတွေရက်ဖို့လိုတယ်အဲ့ဒါတိုက်ပွဲတွေရက်ဖို့လိုတဲ့ဟာကိုမြန်မာတပ်မတော်ကထိုးစစ်တွေကကျွန်တော်တို့အတိုင်းကပြည်သားဆက်ဆက်မှာအပြင်းနဲ့ထိုးနေလို့ကျွန်တော်တို့ကဒါကိုသူတို့စစ်ပွဲတွေဖြစ်နေတယ်ဆိုတာအဓိကပြဖို့အတွက်ကျွန်တော်တို့ဒီချိန်ကိုဆန္ဒပြုလို့ကျွန်တော်တို့ဟိုပြည်သူဆွေးနွေးရေးလို့ဒီလိုကျွန်တော်တို့အခုလိုပေါင်းစစ်စစ်ကြီးလို့ရှာဖို့ရည်လည်လာတာဖြစ်ပါတယ်
။မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကဘလို့ဖွဲ့တည်ပြီးတော့ဖြစ်လာတာလဲအချိန်ကြီးရ
။ဟုတ်ကဲ့ပါမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကအဖွဲ့ကအဓိကတော့ကျွန်တော်တို့ဒီမြန်မာတပ်မတော်ကလက်ခံကိုခါခါပြီးညင်းပယ်ထားတဲ့ကျွန်တော်တို့ဟိုတောင်းဘလောက် TNLA ရဲ့အေးအေးအဖွဲ့ရခိုင်တပ်မတော်ရဲ့အခုကအဖွဲ့ MNDA ပါပါတယ်။နောက်ပိုင်းဒီအခုထိုးစစ်ဒီ
နောက်ဆက်တဲ့အစုပြင်လုပ်ကြီးလာခါနောက်ပိုင်းမှာပြီးတဲ့နောက်ပိုင်းမှာထိုးစစ်တွေတော်တော်ပြင်းပြင်းထန်ထန်နေတဲ့ KIA အချိန်မီက KIA ကျွန်တော်တို့လေးဖက်ပါပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ချက်မေးချင်ပါတယ်ဘုံဝီတာဖုံးကျော်တို့တီးတဲ့အတိုင်းပဲအစိုးရတစ်တက်လာတဲ့ခါမှာရှင်းပြောရရင်အခုလက်ရှိ NLD အစိုးရနဲ့အစိုးရနဲ့တက်နေဆိုတာကတစုံတရာကွာဟချက်ရှိတယ်လို့တော်တော်များများခံမှန်းကြတယ်မြင်ကြပါတယ်ထူးဆန်းငင်းငယ်လုပ်ငန်းစဉ်မှာပါဒီလိုအခြေအနေမျိုးမှာမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကအခုလိုဆက်စင်ရေးလုပ်ခြင်းအဖြစ်အစိုးရဘက်မှဖိအားတစုံတရာကိုပြစ်မသွားနိုင်ဘူးလားတက်နေအစိုးရကြားထဲမှာ
ဟုတ်ကဲ့ကျွန်တော်တို့ဒီအခုဆက်စင်ရေးလုပ်တဲ့ချိန်မှာကျွန်တော်တို့အစစအရာကိုသတ်ပါတယ်ကျွန်တော်တို့ဘက်ကလည်းဒီအခုတက်လာတဲ့မြန်မာအစိုးရမတော်ဆန်းကြီးဥဆောင် LP ဆိုရဥဆောင်တဲ့မြန်မာအစိုးရကျွန်တော်တို့အများကြီးညှော်လင့်ထားတယ်ဘိုင်ကင်ကလာရောရွေးကောက်ပွဲလုပ်တဲ့ကလာရောရွေးကောက်ပွဲပြီးတဲ့ကလာရောကျွန်တော်တို့ကြီးကြီးမားမားမြင်လင်းချက်တွေရှိခဲ့ပါတယ်။ဒါပေမဲ့လည်းအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာအခုတိုက်ပွဲတွေပူပြီးပြင်းလာတယ်။20တရာစုပြည်လုံးကြီးလာခံလုပ်တဲ့နောက်ပိုင်းမှာပူပြီးပြင်းလာတယ်။ဒါအခုအစိုးရကဘာမှကျွန်တော်တို့တိုင်းနာထိုးစစ်အပေါ်မှာကုစားပြပြီးပြောတာတွေမရှိဘူး။ကျွန်တော်တို့လူချင်းတဲ့ပုံစံတွေဖြစ်မလာဘူးကျွန်တော်တို့ပိုင်းသားတွေကိုလစ်လျူရှုထားတဲ့ပုံစံဖြစ်နေတယ်။ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ဒါကလစ်လျူရှုလို့မကောင်းဘူး။အစိုးရအနေနဲ့ဒါကိုလေးလေးရှုထားမယ်ဆိုရင်ဘလို့ပဲဘာလို့ပဲပြောပြောဒီမြန်မာနိုင်ငံရဲ့ပြည်သူစိတ်ကဘလို့မှမရနိုင်ဘူးဘလို့မှရှင်းလို့မရဘူးဒီမြန်မာနိုင်ငံရဲ့ဒီစိတ်ကတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးဘလို့မှမဖြစ်နိုင်ဘူးဆိုကျွန်တော်တို့ကထောက်တဲ့လူကျွန်တော်ဆောင်ရွက်တာဖြစ်တယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်လေးမေးချင်ပါတယ်ပြည်တွင်းစစ်နဲ့ပတ်သက်လို့ပါလက်ရှိမြန်မာတပ်မတော်ရဲ့အခမ်းအနားကပြည်တွင်းစစ်တီအရှိန်ကုန်ကောင်းလာတဲ့ဂျားထဲမှာပို့ပြီးတော့ခန်းကနာပူကြီးလာတယ်ဆိုပြီးတော့တုံ့တက်မှုတွေရှိပါတယ်အခုပဲဒီမြောက်ပိုင်းမဟာမိတ်တပေါင်းစုနဲ့ဖြစ်တဲ့စီးပရီဖီကာတွေကြောင့်တချို့ဆိုလို့ရှိရင်ချို့နိုင်ငံရေးဖွဲ့စည်းတွေကကာလုံကိုခေါ်ပါဆိုတဲ့စီးရရတပ်မတော်ကိုပို့ပြီးတော့ဇောင်းပေးလာတဲ့အခြေအနေမျိုးတွေတွေ့လာရပါတယ်ဒီအခြေအနေမျိုးမှာရောဒါဟိုကိုယ့်အတွက်ထိခိုက်မှုမရှိနိုင်ဘူးလားဘယ်လိုသုံးသပ်မိပါလဲ
အခုကဒီမိုကရေစီဆိုတာကဒါကဗန်းပြတဲ့ဒီမိုကရေစီပဲရှိပါတယ်2008ဖွဲ့စည်းပုံအခြေခံအပေါ်နေဖြစ်လာတဲ့ဟန်ပြဒီမိုကရေစီဒါလည်းဖြစ်တယ်ကျွန်တော်တို့ဒီလိုတိုက်ပွဲတွေဟိုပူးပေါင်းဆွေးနွေးမလုပ်ရှာခင်ကြတဲ့အပဲဒီမြန်မာနိုင်ငံရဲ့နိုင်ငံရေးမှာမြန်မာတပ်မတော်ကအဓိကအခြေအကျတယ်မြန်မာတပ်မတော်ကတချို့ဒီမြန်အောင်လည်းသဘောမတူဘူးလေဘာမှလုံးလုံးမရဘူးတောင်ဆန်းစုကြည်ဒီပင်လေလူထုကဘလောက်ပဲထောက်ခံထောက်ခံတမနာဖြစ်ပိုင်ခွင့်လည်းမရှိဘူးညံ့တော့အတိုင်းမင်းခံပုတ်ကိုဖြစ်တော်ညာလေပဲမြန်မာနိုင်ငံရဲ့တကယ်ပြုဝင်ကြောင်းလည်းမဟုတ်ဘူးတကယ်တောင်ဆန်းစုကြည်ဒီမှန်တဲ့အတိုင်းလုံးဆောင်လို့မရဘူးအဲ့ဒါပါဖြစ်လို့ဆိုတော့မြန်မာတပ်မတော်ကတရားဝင်ကိုရောနော်ဟိုဖွဲ့စည်းပုံရတရားဝင်ရောတကယ်အင်အားရရောအကုန်လုံးကိုဒီမောင်းပိုင်စီးထားလို့ပဲဖြစ်တယ်
ဘုံမူတာပုံးကြောလေလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ချားတော်ရရှင်တွေရောဆွေးနွေးမဲ့လူရောဖိတ်ခေါ်ခြင်းလို့ပါကျွန်တော်ကုစီသူအောင်မြင့်ဖိတ်ခေါ်ခြင်းပါတယ်ကုစီသူအောင်မြင့်ခုနကဘုံမူတာပုံးကြောပြောသွားတာလဲကြားမှာပါဒါပေမဲ့တစ်ဖက်မှာမြန်မာစုရသတင်းစာတွေနောက်တစ်ခုကမြန်မာစုရဘက်ကထုတ်ပြန်တာတွေနောက်တမ်းမတော်ဘက်ကထုတ်ပြန်တာတွေဒီအခြေအနေမှာဆိုနှစ်ဖက်ထုတ်ပြန်ချက်ကသတင်းအရကိုလွှဲနေတာရှိပါတယ်ကျွန်တော်နည်းနည်းလေးကုစီသူအောင်မြင့်ရဲ့ဒီမြောက်ပိုင်းအခြေအနေဖြစ်ပျက်တဲ့ပတ်သက်လို့သုံးသပ်ချက်လေးသိချင်ပါတယ်
အခုဟိုတိုင်းလာနက်နက်ကင်ဒီပေါ့နော် KAI ဥဆောင်တဲ့အဖွဲ့လို့ပြောလို့ရပါတယ် KAI ကိုကောင်းစင်တက်ပြီးပြောလို့ရပါတယ်သူကဥဆောင်နေတာဟုတ်ဆိုတော့ဟိုသူတို့တွေကအဓိကရည်မှန်းချက်ကဘာလိုချင်တယ်လဲဘာလုပ်ချင်တယ်လဲရည်ရှိရည်မှန်းချက်ကတော့ဘာလဲအဲ့ဒီဥစားကိုပဲကျွန်တော်တို့ကကြည့်တာပေါ့နော်ကြည့်တော့ဒါကတ်ကတ်စစ်ပွဲရှင်တယ်လို့ပြောတယ်အဲခုနကတော့အဲအဲ့ဒီဟိုဘုံတာဖုံးကျော်ကသူကပြောတယ်ပေါ့နော်ဒါသတိပြုမိအောင်ပေါ့ဟိုဘာလဲတမတော်ကထိုးစစ်တွေရှင်နေတယ်ဒါကြောင့်မလို့သတိပြုမိအောင်သူတို့လုပ်တယ်ပါညာဆိုပြီးတော့မှပြောတယ်ဒါပေမဲ့တကယ်လက်တွေ့မှာကတော့လက်တလောဟိုဘာလဲရလက်နဲ့ရေရှည်ရလက်နဲ့ဒီနှစ်ခုကိုကျွန်တော်တို့ကတွက်ဆကြည့်တယ်လက်တလောရလက်ကဘာဖြစ်တယ်လဲဆိုတော့အခုလက်ရှိတိုက်ပွဲတိုက်နေတဲ့ဒီတိုက်ပွဲလက်နက်ကင်တွေရဲ့အဓိကဦးတည်ချက်ကမုံကိုမှဆိုအပြင်းထန်တိုက်တယ်ဒါအစိုးရတပ်စခန်းကိုရအောင်တိုက်တယ်ဒါတစ်ခုပေါ့နောက်တစ်ခုကတော့ဒါမူဆယ်ပြားငားမိုင်စုံကိုတိုက်တယ်အဲပြီးတော့မှဒီလန်ခီးတွေမှာပြည်သူတွေကိုနောက်ကုန်တွေကိုအကုန်လုံးမသွားရမလာရအောင်အကုန်လုံးတားမြစ်တာတွေပါလေလုပ်တယ်အဲ့ဒီအဲ့လိုလုပ်တဲ့ခါကျတော့ဟိုစီးပွားရေးပေါ့စီးပွားရေးလုပ်တဲ့ဒီမှာကြားတဲ့ခါကျတော့ဒီနေဆက်ကုန်သွယ်ရေးနဲ့ပတ်သက်ပြီးတော့မှပမာဏလည်းကြီးတယ်လူတွေအများကြီးလည်းပတ်သက်ဆက်ဆက်နေတယ်ဆိုတဲ့ခါကျတော့တိုက်ပြီးစီးပွားရေးထိခိုက်အောင်ရောဒီဒါသာမန်ပြည်သူတွေရဲ့ကုန်သွယ်စီးပွားထိခိုက်အောင်ရောအဲ့လိုရည်ရွယ်ချက်တွေလည်းတွေ့ရတယ်တွေ့တဲ့ခါကျတော့လက်တော်မှာဟိုကဒီလိုမျိုးလုံဆောင်တဲ့ဒီစစ်စီရေးနဲ့ပတ်သက်လို့ဒီလူတို့နဲ့ဒါတိုက်ပြီးရထောက်ခံချက်ကိုဒါမရနိုင်ဘူးအဲ့ဒါရဲ့နောက်ဒုတိယတစ်ချက်ကတော့ကိုရတော်ကကိုသားမေးခွန်းနဲ့မှလည်းပါပြီးသွားပြီအခုလိုသူတို့တိုက်တဲ့ခါကျတော့တမတော်ရဲ့အခမ်းကဏ္ဍကပို့ပြီးတော့ကြီးလာဖို့ပဲရှိတယ်သူတို့ကတိုက်တယ်တစ်ခါကပြန်ပြီးတော့ခုခံရမယ်နယ်မြေတွေပြန်သိရမယ်ဆိုတဲ့ခါကျတော့ဟိုဒါကရေရှည်အကျိုးစီးပွားအတွက်ကောင်းသလားမကောင်းသလားဆိုတာကြည့်ရမှာပေါ့နော်တကယ်တော့လက်နက်တိုင်းသားတွေဘာကိုလိုလားတယ်လဲပေါ့နော်ဖက်ဒရယ်ဒီမိုကရေစီပြည်တော်စုကို ตั้วจาเมลุอะกูเจนเราอกลงอ่ะเปล่านี่จ้ะเลยเออแล้วเฟดเรทดิโมคราซีปีรองสุโกตั้วมั้ยสวยเปปงจาเมืองเนี่ยตั้วมาเลยอะกูโหลละตะไก่ปีฮาปีปิรอนี้เนี่ยตั้วไหนมาล่ะเอ๊ะดามาโมยเนี่ยอะเปกไข่ยะเซปิรอมาเนี่ยๆอีสะเปวมาซุนิเรนี้เนี่ยตั้วมาล่ะสุดะหาวูดาอะหมายอีหัวผิดเลยเราอะกูเลิกเลิกเลิกได้ป่วยเนี่ยเยเชยีมาเจดิปอนเนาะตายนาดิเนี่ยตะแกหลูลาเจตะแกโหอุสะปอนเนาะอโจซีบัวเนี่ยแหละไก่นี่ล่ ဆိုတော့တိုင်းပြည်ထိခိုက်တယ်ပြည်သူလူစီဝါရေးထိခိုက်တယ်ပြီးတော့မှသမတော်ရဲ့အရေးပါမှုကိုပို့ပြီးတော့မှအားပေးအားမြောက်လုပ်ချင်တာရောက်တယ်ပြီးတော့မှနေဆက်နေတိုင်းသားဒေသပြည်သူတွေဒုက္ခရောက်တယ်ဒါတွေပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကုဗမူဤတာဖုံးကျော်ကုစီစုအမြင့်ပြောသွားတဲ့အပေါ်မှာဗာမြတုံ့ပြန်ကြပါလေအဓိကတော့တိုင်းသားပြည်သူတွေထိခိုက်ပါတယ်စီးပွားရေးထိခိုက်ပါတယ်ဒီပေါ်မှာဗာမြတုံ့ပြန်ကြပါလေ
ဟုတ်ကဲ့ပါကျွန်တော်တို့တိုင်းသားပြည်သူပြုစာဒီမြမတမတော်ရဲ့ထိုးစစ်ဒီကြောင့်ကျွန်တော်တို့ဒုက္ခရောက်နေတာနှစ်ပေါင်းများစွာလည်းရှိနေပါသည်ကျွန်တော်တို့တိုင်းသားတွေကငြိမ်းချမ်းရတကယ်လို့ရှင်လေနိုင်ငံရေးပြည်ဆောင်ချွေးလို့နေတဲ့အဖြစ်အပျက်နဲ့ဆန္ဒအပြည့်အဝရှိပါတယ်ဒါပေမဲ့လည်းဒီဥပဒေစိန်လက်ထက်တောက်လျှောက်တစ်ခုလုံးတော့ကျွန်တော်တို့ကြိုးစားလာကြတယ် NC ချစ်စဉ် project ထဲမှာကျွန်တော်တောက်လျှောက်ပါလာကြတယ်ဒါပေမဲ့ NCE ကိုတကယ်ထိုးဖို့ကျွန်တော်တို့လူ जान စင်ကြီးတော့ဒီနောက်ပိုင်းမှာတကယ်ထိုးဖို့ကျွန်တော်တို့ပြီးမထိုးတာဘာလို့လဲနော်အာ၂၀တရာစုပြည်လုံးကြီးလာခံလုပ်တဲ့အချိန်မှာလဲကျွန်တော်တို့ကတက်ဖို့အဆင်ပြေဖြစ်တယ်တက်နိုင်တယ်ဖိတ်မယ်ဆိုကျွန်တော်တက်မယ်လို့ဆိုတော့ညာလဲကျွန်တော်တို့ကမဖိတ်တာဘူးတူတယ
်
ဆိုတော့အဲ့လိုခွဲခြားဆက်ဆံနေတာဟာကူလဲဒီမိုကရေစီကလူထုထောက်ခံမှုနဲ့ကျွန်တော်တို့တိုင်းသားတွေကိုယ်တိုင်ထောက်ခံမှုနဲ့ဖြစ်လာတဲ့ NLD အစိုးရဒေါက်တာကြီးဒီအစိုးရလဲကျွန်တော်တို့တိုင်းသားတွေဒီဖြစ်စဉ်ပေါ်မှာဘာလို့ခိကိုစားပြစ်ပြီးပြောပေးတယ်လဲ
ဟုတ်ကဲ့ဗမူဤတာဖုံးကျော်ကိုစီသူအောင်မြင့်ကိုလီလိုက်မှာခဏနေပြီးပါအောင်ခင်ဗျာတို့ရှင်ချိုးကျွန်တော်ဖိတ်ခေါ်ကြပါတယ်ကိုနိုင်ဆူမြန်မာနိုင်ငံပါကိုနိုင်ဆူတူတူတူနဲ့ဆွနွေမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်ကတော့ဦးတာဖုံးကျော်ကိုမေးချင်ပါတယ်ခင်ဗျာ
ဟုတ်ကဲ
့ဟုတ်ကဲ့ဦးတာဖုံးကျော်အနေနဲ့မြန်ကန်ကြီးမှာမြန်ကန်ကြီးရနိုင်တဲ့မိလားနေမှာအများကြီးရှိရဲ့အထင်ပါမှာဘာဖြစ်လို့ဒီလိုဒီတူကိုတိုက်ခိုက်ပြီးမှဒီလန်ဒရာကြီးမိုင်းခွဲပြီးမှသိနေကျနေလမ်းကြောင်းကိုဘာဖြစ်လို့ရွေးချယ်ရတယ်လဲဆိုတော့အဲ့ဒါကိုကျွန်တော်ကလုံးဝမေးကြည့်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကိုနိုင်ဆိုးမေးခွန်းမှတ်ထားပါမယ်ကျွန်တော်နောက်တက်တူတစ်ခါလေးဖိတ်ခေါ်ပါကိုစောတောက်ကြဟု
တ်ကဲ့
ဟုတ်ကဲ့တူတူတူလေးဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာဟုတ်ကဲ့
ကျွန်တော်လည်းတိုင်းသားပြောက်ဆိုတော့တိုင်းသားပဲရနေပဲကျွန်တော်ငွေနဲ့ဆွေးနွေးချင်တာပေါ့နော်ဒီနေ့ဟိုဥက္ကဋ္ဌဆောင်ပြောသားတဲ့အနေထားရဆိုရင်တူတူကမူလအနေထားရောက်မှတူတူကပြန်ဆွေးနွေးမယ်ဆိုတော့ကျွန်တော်ပြောကြမူလအနေထားဆိုတာကကျွန်တော်1948ခုနှစ်အနေထားကြည့်ကိုပြန်ပြန်သွားစီချင်တယ်ဗောနော်ဒါမူလအနေထားပါကြောက်လို့ဆိုရင်အဲ့တော့ကချင်တောင်တန်းတို့ချင်းတောင်တန်းဆိုတော့သူရဲ့တည်တဲ့ဒီလူသားပိုင်ကိုရှိခဲ့တယ်အဲ့တော့ပင်လုံစာချုပ်ရလာတဲ့ဓမ္မကြီးဓမ္မအစိုးရဘဝတပ်မတော်ကဒီကျောတိုင်းသားတွေကိုထိုးစစ်ရှင်းရှင်းဖြစ်နေတယ်ပြီးတော့နေဆမ်းမှာလည်းတိုင်းသားဒုက္ခသည်တွေအများကြီးရှိတယ်အဲ့ဒါကိုကြောက်တော့ဒီဓမ္မလူမျိုးစုကဓမ္မအစိုးရဖြစ်တဲ့ဒီအစိုးရတွေကတော့တကဒီကိစ္စအကြောင်းမမြင်ဘဲနဲ့ဒီကနေ့မြောက်ပိုင်းမှာဖြစ်တဲ့ကိစ္စကိုကြောက်တော့သူတို့ဗမာလူထုကဒါကတိုင်းရင်းသားတွေကဒါကိုဟိုအကြမ်းဖက်ပါဆိုပြီးတော့မှသူတို့ကဟိုဒီအဖက်သားပြီးသူတို့အဲ့မျိုးပေါ့နော်သူတို့ဆွနေကြတာပေါ့ဟုတ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါနောက်တစ်ဦးပါကျွန်တော်တခါရဲခေါ်ပါမယ်ဟုတ်ကဲ့ကြားပါတယ်ကိုတိလက်မှုပြန်ရောက်ပါပြီကိုတိလက်မှုကြားပါလားခင်ဗျာတို့တော်တော်လေးဆွနေမြင်းမြန်းလို့ရပါတယ
်တိုင်းရင်းသားအဖွဲ့အစည်းတွေကတော့အမတန်မှငြိမ်းချမ်းရလို့ချင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့တိတအဖွဲ့အစည်းကလိုက်ပြီးတိုက်ခိုက်တပ်ဖြတ်နေတဲ့အတွက်ကျွန်တော်တို့တိုင်းရင်းသားအဖွဲ့အစည်းကတော့ကိုယ့်ကိုကာကွယ်ရတဲ့အဆင့်ပဲရောက်နေပါတယ်ခင်ဗျအဲဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့ဒီလက်ရှိအစိုးရစစ်တပ်အားကတော့ကျွန်တော်တိုင်းရင်းသားဒေသကိုမတိုက်ခိုက်ဖို့တော့အဓိကလိုအပ်ပါတယ်နော်တကယ်လို့လိုက်ပြီးတိုက်ခိုက်နိုင်မယ်ဆိုရင်ကျွန်တော်တို့မြန်မာပြည်ကအေးချမ်းမို့အလားအလာတော့အမတန်မှနည်းနေပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
ဟုတ်ကဲ့ကိုတိလိုက်မှုကျေးဇူးပါခင်ဗျကျွန်တော်အဓိကဆွေးနွေးသူတွေပြန်ခေါ်ချင်ပါတယ်ခုနကိုနိုင်ဆိုးမေးသွားတဲ့မိကုံးကိုဗိုလ်မှူးကြီးတာဖုံးကျော်ဖြစ်ပေးပါခင်ဗျသူကတော့အဓိကငင်းငင်းရေးသွားတဲ့လမ်းကြောင်းထဲမှာအခုလိုစစ်စင်တဲ့ဟာတွေလမ်းတရားတွေဖျက်ဆီးတာခုနတိုက်ခိုက်တာဒီစစ်စင်တဲ့နီလောင်ကိုဘာကြောင့်ရွေးရပါလဲတဲ့ဗိုလ်မှူးကြီးတာဖုံးကျော်ဖြစ်ပေးပါလား
အာဒီစစ်စင်ကြီးလုပ်တဲ့အချိန်မှာကျွန်တော်ရှင်းပြပါတယ်ကျွန်တော်ကမလွဲတာမချောင်တာလို့ကျွန်တော်တို့လုပ်ဆောင်ရတဲ့စစ်စင်ကြီးလည်းဖြစ်တယ်ဆိုတာကျွန်တော်ရဲ့စစ်စင်ကြီးမှန်ချက်ကလည်းစီရင်နဲ့အပြတ်အခြေမျိုးပြီးကျွန်တော်နိုင်ရဖို့မဟုတ်ပါဘူးမုံကူမျိုးကိုတိတ်ပြီးမုံကူပြီးဟာဖုံးကိုကျွန်တော်ရဖို့မဟုတ်ပါဘူးကျွန်တော်တို့လူထင်တာကစိုက်ပွဲတွေဖြစ်တယ်ကျွန်တော်တိုင်းသားလက်နက်ကင်တော်လည်းအဖွဲ့အစည်းတွေလည်းဒီလိုစစ်စင်ကြီးနဲ့ဒီလိုမျိုးတွေလုပ်ဆောင်နိုင်တဲ့ဒါဒီလိုလုပ်ခြင်းအဖြစ်ဒီပြဿနာကိုမရှင်းလို့မရဘူးကျွန်တော်လူထင်တာက
ဒီကိစ္စမှာလည်းသူစုံနေနိုင်ဖို့ပါဒီစစ်စင်ကြီးလှဆားမှုထဲမှာလည်းကျွန်တော်လူထုကိုဥတီပြောင်းမှာဒုက္ခရအောင်ကျွန်တော်လူဟိုလှောက်ဆောင်ဖို့ဘာကျွန်တော်ဆောင်ချပါတယ်ကျွန်တော်လူထုကျွန်တော်ရဲ့တိုက်အောက်ချီတက်ဖို့ကျွန်တော်အမြဲတမ်းညီကြတယ်ဒါပေမဲ့လည်းတိုက်ပွဲဖြစ်တဲ့ချိန်တော့ဒါလူထုကမျက်နှာတယ်ဆိုတာကျွန်တော်လည်းပုံခံပါတယ်ဒါကလူထုမျက်နှာမှုတွေရှိတယ
်ကိုစီအောင်မြေခုနဗမူတာပေါင်းကြောင့်ရောက်ရောက်ပြောသွားတဲ့အချိန်မှာသူတို့အနေနဲ့ဒုက္ခ KIA ရတော့ဒပိုင်းပေါ့နော် TNL လေးတို့ပါဝင်နေသူတို့အနေနဲ့ငင်းငယ်ကြီးလုံငန်းစီမှာခွဲခြားဆက်ဆံခံရတယ်ဆိုတဲ့အမြင်သဘောမျိုးဖြစ်နေပါတယ်ဒါနဲ့ပတ်သက်လို့ကိုစီစီအောင်မြင့်ဘယ်လိုသဘောရပါလဲ
စကိုပြန်ကောက်လို့ရပါတယ်ဘာလို့ဆိုတော့ဒီဟာတွေကဟို KIA ဥဆောင်ပြီးတော့မှတိုက်တဲ့တိုက်ပွဲတွေဆိုတဲ့အခါကျတော့ KIA ကိုမပြောလို့မရပါဘူးဥမာ2011ခုနှစ်ဒါဟို1994ကနေစပြီးတော့မှ KIA အပါဝင်ပေါ့နော်မြောက်ပိုင်းအဖွဲ့တွေတော်တော်များများကငင်းငယ်ကြီးရရခဲ့ပြီးသားပါ18နှစ်ကြာတယ်အဲ့တော့တိုက်ပွဲပြန်ဖြစ်တယ်အဲ့ဒီတိုက်ပွဲပြန်ဖြစ်တဲ့ဒီမှာဟုတ်တယ်ဒီလူကတမတော်ကဟိုစပြီးတော့မှဟိုတက်ခိုက်လို့ခုခံရတယ်။ဘာညာဆိုတော့မှတိုက်ပွဲကပြန်ဖြစ်တယ်။ဒါကျွန်တော်တို့ညင်းလည်းမညင်းဘူး။ဒီမှာတက်မလို့ကစပြီးတော့လုပ်တယ်။ဒါပေမဲ့နောက်ပိုင်းမှာသမရဦးသိန်းစိန်လက်ထက်မှာညဉ့်ရေးကိုသူတို့ဒီဇိုင်းမှတ်လုပ်တယ်။အဓိကတော့အပြစ်ခတ်ရစေရေး NCA စာချုပ်တစ်ခုရအောင်သူတို့လုပ်တယ်။လုပ်တယ်ဆိုတဲ့ခါကျတော့အဲ့လိုလုပ်နေတဲ့ကာလကိုအခုလိုပေါ့နော်နှစ်တချို့ကြာတဲ့ခါကျွန်တော်တို့ပြန်ကြည့်လိုက်တဲ့ခါကျတော့ဒီတက်မတော်နဲ့ကိုလာတော်ကဦးသိန်းစိန်အစိုးရကအပြစ်ခတ်ရစေရေးရလာဖို့ညဉ့်ရေးရဖို့လုပ်နေတဲ့အချိန်ထဲမှာတစ်ဖက်ကအဲကိုလာတော်ကပြေးရပါလို့ဒီလေဆိုတဲ့ခါကျတော့ဒါအေးလို့ရခိုင်တပ်ဖွဲ့ကိုအစပြီးတော့မှဖြစ်တည်လာအောင်ဒီလုပ်ပေးတယ်အဲပြီးတော့မှနောက်ဒီကိုလာတော်ကပြောတဲ့ဘုံကြီးတာဖုံးကျော်ရဲ့တောင်းပလောင်ဖွဲ့ဆိုတာလေပြေးရနေပြီးတော့မှအဲ့မှာလက်နက်တွေပါတက်ဆင်ပြီးတော့မှဒီကာလမှာစပြီးတော့ပေါ်လာတဲ့အဖွဲ့ဖြစ်တယ်အဲပြီးတော့မှနောက်ဒီကိုကန်တပ်ဖွဲ့ဆိုတာကလေဒီကာလမှာမှအစပြီးတော့မှပြန်ပြီးတော့တက်ခိုက်လာတဲ့အဖွဲ့ဖြစ်တယ်ဒါပြေးရဘက်ကလုကြကတော့တိုက်ပွဲတွေပေါ်လာတယ်လက်နက်ကိုင်အဖွဲ့အဖြစ်တွေပေါ်လာတာတွေကိုသူတောက်လျှောက်သူလုပ်လာတယ်အပြစ်ခက်ရဆဲတဲ့အနည်းနဲ့မဟုတ်ပဲနဲ့တိုက်ခိုက်မှုတွေနဲ့အတူတူပဲပြအားပေးမယ်ဆိုတဲ့သဘောကိုတောက်လျှောက်ကျင့်သုံးလာပြီးတော့မှအခုနောက်ဆုံးလေးဖက်ပေါင်းပြီးတော့မှတိုက်ပွဲတွေပေါ်လာတယ်လို့ဒီလိုပဲကျွန်တော်မြင်ပါတယ
်ခုဘိုးကြီးတာမုံကျော်ခုစီပြီးအောင်ပြောသွားတဲ့ချက်နဲ့ပတ်သက်လို့တိုးတက်လို့လေးတမနစ်လောက်ကျွန်တော်တို့ချုပ်ပြီးပြောပြပါလား
ခဏတော့ကပြောသလိုကျွန်တော်တို့ကဒီဥပမာ KIA ကဆိုရင်ဘိုးချုပ်ကမော်ဟိုပြောရတဲ့အကုန်လုံးသိမှာပါဒီ KIA အနေနဲ့ဒီပြဿနာကိုရှင်းနိုင်ကြတဲ့သဖွဲ့ချင်းပြည်စုံဆွေးနွေးမှုပေါင်းစုတာလာနေချင်ရှိနေပါပြီ။ဒါပေမဲ့မြမင်းချင်းကြီးကလည်းရောမြမတက်မလို့ဘာမှပြန်တော့ပြန်လာမရှိဘူး။နောက်တစ်ချက်ကကျွန်တော်တို့အခုလို AA ဖြစ်ဖြစ်ကျွန်တော်တို့ DNL ဖြစ်ဖြစ်နော်အခုကတည်းကဒီလိုရှင်းနိုင်ပြီးသွားလာဆိုတာကကျွန်တော်တို့ KIA ကထောက်ပံ့ကူညီတဲ့သဘောတရားတော့ရှိနေပါတယ်။ဒါကမဟာမိတ်သဘောရဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့တက်ဆိုင်ရာမိခင်အဖွဲ့အစည်းတွေကကိုယ့်လူထုထောက်ခံမှုမရှိဘူးဆိုရင်ဒီလိုအဖွဲ့အစည်းတွေတော်လိုင်းကြီးတော့ဒီလိုမှမဖြစ်နိုင်ပါဘူး
။ဘုံမူကြီးတာဖုံးကျော်ကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒိုင်ရက်လီလိုက်အစီအစဉ်ချိန်လဲဆီသွားလို့ပါ။ဘုံမူကြီးတာဖုံးကျော်ကုစီသူအောင်မြင့်ကျန်တဲ့တော်ရရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ။ဒိုင်ရက်လီလိုက်အစီအစဉ်ကိုဒီမှာပဲကျွန်တော်ကွင့်ပေးပ
ါ။ကိုသားညုံအစီအစဉ်တင်ဆက်ပြီးတော့ထုတ်လုပ်သူမတ်တင်ကြီးထိုက်တို့နဲ့တင်ဆက်ပေးထားတဲ့အင်္ဂါနေ့ညဒိုင်ရက်လီလိုက်ဆွေးနွေးခန်းပြန်လည်ထုတ်လွှင့်ပေးတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ဒိုင်ရက်လီလိုက်ဆွေးနွေးခန်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနေ့ညနဲ့စနေညတွေမှာဝင်ရောက်ဆွေးနွေးပေးနိုင်ပါတယ်ရှင်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ကမ္ဘာရဲ့နေရာတိုင်းလူလူမှာပြိပက္ခတွေဖြစ်နေသလိုလူကုန်ကူးမှုတွေလည်းဖြစ်နေပါဗျ။လူကုန်ကူးမှုအမြင့်ဖြတ်ချိန်မှုံရေးကျိုးပန်းနေတဲ့ကြားကပဲလူကုန်ကူးမှုတွေကဆက်ပြီးတော့ရှိနေစေဖြစ်ပါတယ်။နိုင်ငံတကာလုံခြုံရေးအဖွဲ့ ILO ရဲ့ထုတ်ပြန်ချက်အရကမ္ဘာအနှံ့မှာအရမအလုတ်စေခိုင်းခံရသူပေါင်းအနည်းဆုံးသန်း20ရှိနေပြီးအဲ့ဒီအထက်က 5.5 သန်းဟာကလေးတွေဖြစ်ကြပါဗျ။အစလုံးနဲ့ဘိုကိုဟာရန်အကြမ်းဖက်အဖွဲ့တွေဟာတားမြစ်ထားတဲ့ကျွံပြုတ်ခိုင်းစေမှုတွေကိုအသွန်ခုန်ဆိုင်ဆောင်ရွက်နေကြပြီးလူကုန်ကူးမှုအကြီးအကျယ်လုပ်နေတာကလည်းရည်ရွယ်ချက်ရှိရှိစိန်ခေါ်တာဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးဆမတာပါဝါကပြောပါတယ်။ ISIL အဖွဲ့ကအမျိုးသမီးတွေနဲ့မိန်းကလေးတွေကိုသူတို့ရဲ့တိုက်ခိုက်ရေးသမားတွေစီကိုပို့ပေးနေပြီးအရမကျင့်ကွင်ပေးထားသလိုကျွမ်းနွားတိရစ္ဆာန်တွေလိုလည်းရောင်းချကြပါတယ်။ISIL အဖွဲ့ရဲ့လက်တလောထုတ်ပြန်ချက်မှာအရွယ်မရောက်သေးတဲ့မိန်းကလေးတွေနဲ့ပျော်ပါဆက်ဆံဖို့ခွင့်ပြုတဲ့အကြောင်းသူတို့ရဲ့နောက်လိုက်တွေကိုညွှန်ကြားထားပါတယ်။တနည်းအားဖြင့်အမျိုးသမီးအခိုင်အစေတွေကိုအာရမပြုကျင့်ဖို့ခွင့်ပြုသလိုအပေးအမြောက်ပြုထားတာလည်းဖြစ်ပါတယ်။ဘိုကိုဟာရန်အဖွဲ့ရဲ့ရုံမှလာတဲ့သတင်းတွေကလည်းထိတ်လန့်စရာကောင်းလာပါတယ်။အော်တိုဘာလ2ရက်နေ့ကမိန်းကလေးငယ်4ယောက်နဲ့ယောက်ျားလေး1ယောက်ကိုနိုင်ဂျီးရီးယားနိုင်ငံရဲ့မြို့တော်မိုက်ဒူဂူရီမှာအသေခံဖောက်ခွဲမှုအတင်းကျပ်ခိုင်းစေခဲ့တဲ့အကြောင်းသတင်းတွေမှာဖော်ပြကြပါဗျ။အဲ့ဒီ5ယောက်နဲ့3ယောက်ကညနေခင်းဝှက်ပြူသူတွေရှိနေတဲ့အချိန်ဗလီတစ်ခုကိုတိုက်ခိုက်ခဲ့တာဖြစ်ပြီးအဲ့ဒီကလေးတွေအပါအဝင်15ယောက်သေဆုံး35ယောက်ကျော်ဒဏ်ရာရခဲ့ပါဗျ။ မျက်မြင်တက်သည်တွေရဲ့အပြောအရအသေးခံဖောက်ခွဲရေးကိုလုပ်ခဲ့တဲ့ကလေးတွေဟာ၉နှစ်အရွယ်လေးတွေဖြစ်ကြပါတယ်။ဟိုက်ဆယ်နန်ဘိုကိုဟန်ရန်တို့လိုကျန်းဖက်အုပ်စုတွေဟာအကြောက်တရားကိုသွတ်သွင်းဖို့ပရိပက္ခတွေရဲ့ဒုက္ခဖုံဖုံကိုထိတွေ့ခံစားရဖို့သူတို့အတွက်နောက်လိုက်တွေစုဆောင်ဖို့တခြားဘာသာကိုယုံကြည်သူတွေသူတို့စီလာရောက်ပူပေါင်းဖို့တိုက်ခိုက်ရေးသမားတွေကိုစုချီးမြှင့်ဖို့နဲ့ဝင်ငွေထုတ်လုပ်ဖို့တွေအတွက်ဘက်စုံအသုံးနိုင်ဆုံးစစ်လက်နက်တွေကတခုအဖြစ်ကျွန်းစနစ်ကိုအသုံးပြုနေကြတာပါအဖွဲ့ဝင်နိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုအဆုံးသတ်ချေမှုန်းနိုင်မဲ့အကောင်းဆုံးလှုပ်ရက်တွေကိုရှာဖွေဖော်ထုတ်ပြီးတန်ဋိဌာန်ချဆောင်ရွက်ကြရမှာဖြစ်ပါတယ်။လူကုန်ကူးမှုအဆုံးသတ်စေရေးအတွက်အဆက်အဖွဲ့ကိုအမြင့်ဖြတ်ချေမှုန်းနိုင်ဖို့အမေရိကန်ပြည်ထောင်စုဟာမဟာမိတ်65နိုင်ငံကိုစီယုံဖွဲ့စည်းခဲ့သလိုပြည်ပအကြံဖက်သမားတွေပြည်တွင်းကိုဝင်ရောက်မလာနိုင်စေရေးနဲ့အစိုးရသမားတွေအနေနဲ့သူတို့ရဲ့အဖြတ်လုပ်ငန်းတွေမှာသုံးမဲ့တရားမဝင်ငွေတွေကိုဟန့်တာထိန်ချုပ်နိုင်မှုအတွက်လုံခြုံရေးကောင်စီကိုလည်းတိုက်တွန်းလှုံ့ဆော်ပေးခဲ့ပါတယ်။အမေရိကန်အနေနဲ့လုံခြုံရေးနဲ့အကြံဖက်မှုတံပြန်တိုက်ဖျက်ရေးလုပ်ငန်းတွေအတွက်ချက်နိုင်ဂျီးရီးယား၊နီဂျာ၊ကင်မရွန်းနဲ့ဘီနင်နိုင်ငံအစိုးရတွေအနေနဲ့ဘိုကိုဟာရမ်အဖွဲ့ကိုတိုက်ဖျက်ရမှာလိုအပ်ချက်တွေကိုလည်းဆက်ပြီးတော့ထောက်ပံ့ကူညီပေးနေပါတယ်။ပရိပက္ခအတွင်းလူကုန်ကူးမှုဟာနယ်စည်းမခြားတည်ရှိနေတဲ့ဘေးအန္တရာယ်ဆိုးတစ်ခုဖြစ်ပါတယ်။ဒါကြောင့်လူသားတွေပေါ်ကြားရောက်နေတဲ့အဖြစ်ဆိုးကိုအဆုံးသတ်နိုင်ရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပူးပေါင်းဆောင်ရွက်ကြရမှာဖြစ်ပါတယ်ရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေရပါတယ်ရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့မနက်ခင်းအစီအစဉ်ကိုမနက်၈နာရီကနေ၉နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးနေပါတယ်ဗုဒ္ဓဘူးနေ့ညနေခင်းအစီအစဉ်မှာတော့မြန်မာမီဒီယာမြင်ကွင်းဥကြော်စံသားရဲ့မြန်မာအရေးသုံးသပ်ချက်အားကစားအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ကြပါရှင်မနက်ခင်းအစီအစဉ်ဒီမကြခင်အဆုံးသတ်ပါမယ်ရှင်အခုကြာနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမန္နနာချမ်းကတလှည့်ပြောပြပေးပါမယ်ရှင
်စစ်မြေပြည်မှာတိုက်ခိုက်နေရကနေနိုင်ငံဆောင်တပ်ဖွဲ့တွေဖန်တီးပြီးတော့ဒေသခံအစိုးရတွေနဲ့လက်တွဲဆောင်ရွက်ခဲ့တဲ့အမေရိကန်အစိုးရရဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးနည်းပြဟာအပြောင်းလဲကအိုင်းအစ်စ်သွေးကြွတွေနဲ့အယ်ကိုင်ဒါအကြမ်းဖက်ကွန်ရက်တွေကိုအသားစီးရလာတဲ့နေရာမှာအမှတ်ပေးရမယ့်ကိစ္စတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဘာရက်အိုဘားမားကပြောဆိုခဲ့ပါတယ်အမျိုးသားလူမျိုးရေးဆိုင်ရာအဓိကမိန့်ခွန်းတစ်ခုကိုနောက်ဆုံးအကြိမ်ပြောကြရမှာအမေရိကန်အထူးစစ်စင်ရေးတပ်နဲ့အလဲပိုင်းဒေသကိုယ်ကဲရေးဌာနတို့ရဲ့ဆောင်ရွက်ချက်တွေနဲ့ကြီးရည်လေတပ်ဖွဲ့တွေမှရှိတဲ့အထူးစစ်စင်ရေးတပ်ဖွဲ့တွေကိုချီကျူးခဲ့ပါတယ်။တပ်ဖွဲ့ဝင်တွေပေါ်တိုင်းပြည်တစ်ခုလုံးကမယုံနိုင်လောက်တဲ့ကျေးဇူးကျွေးတွေတင်နေပြီဖြစ်တဲ့အကြောင်းကိုလည်းဖလော်ရီဒါပြည်နယ် MacDill Leaders Camp မှာခြေစိုက်တဲ့အထူးစစ်စင်ရေးတပ်ဖွဲ့တွေကိုသမ္မတအိုဘားမားကပြောကြားသွားခဲ့တာဖြစ်ပါတယ်။အီရန်ပေါ်ရေးယူတန်ခတ်မှုတွေကိုနောက်ထပ်10နှစ်တက်တန်းတိုးဖို့အမေရိကန်ကွန်ဂရက်စ်လွှတ်တော်ကပြီးခဲ့တဲ့သတင်းပတ်ထဲမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်အမေရိကန်ပေါ်ပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့အီရန်သမ္မတဟာဆန်ရဟာနီကချင်းချောက်လိုက်ပါတယ်ဒီအရေးယူတန်ခတ်မှုတွေကိုအမေရိကန်သမ္မတဘရက်ခ်အိုဘားမားကသာအကောင့်ထဲပေါ်ခဲ့မယ်ဆိုရင်မနစ်ကရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုပြောင်ပြောင်တင်းတင်းချိုးဖောက်ရာရောက်လိမ့်မယ်လို့သမ္မတရဟာနီကပြောဆိုခဲ့ပါတယ်သမ္မတအိုဘားမားအနေနဲ့ဇန်နဝါရီလတာဝန်ကအနားမယူခင်အီရန်ပေါ်ဒဏ်ခတ်မှုဥပဒေကိုလက်မှတ်ရေးထိုးမယ်လို့မျှော်လင့်ရပါတယ်။သမ္မတဥပမာဆိုရကတော့ဒဏ်ခတ်မှုတွေဟာနျူကလ িয়ার သဘောတူညီချက်ကိုချိုးဖောက်ရာရောက်တယ်လို့မယုံကြည်ကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။ဂျာမနီနိုင်ငံမှာစင်ပြိုင်လူမှုအတိုင်းဝိုင်းတွေပေါ်ပေါက်မလာအောင်ဟန်တားဖို့နီလန်းတစ်ခုဖြစ်နေမွတ်စလင်အမျိုးသမီးတွေမျက်နှာအပြည့်ခေါင်းမိချုံတဲ့ကိစ္စကိုဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကတားမြစ်ဖို့လိုလားနေပါတယ်။စာတင်ကြောင်းတွေတရားရုံးတွေနဲ့တခြားအများပြည်သူနဲ့သက်ဆိုင်တဲ့အဆောက်အုံတွေပါဝင်တဲ့နေရာတွေမှာမွတ်စလင်မျိုးသမီးတွေခေါင်းမိချုံတာကိုတတ်နိုင်သလားဥပဒေနဲ့အညီတားမြစ်တဲ့အကြောင်းပြောဆိုခဲ့တဲ့အင်္ဂါနေ့ကနှစ်ပတ်လည်ညီလာခံအတွင်းသူ့ရဲ့ Christian Democrat Party မှာဥက္ကဋ္ဌအဖြစ်ဝန်ကြီးချုပ်မှာကဲပြန်လည်ရွေးချယ်ခံခဲ့ရတာဖြစ်ပါတယ်အတူတကွရှင်တွဲနေထိုင်ရမှာမရှိမဖြစ်အရေးကြီးတဲ့လူတွေကြားဆက်ဆံမှုတွေအတွင်းကိုယ့်မျက်နှာပြတင်တယ်လို့လည်းပြောဆိုခဲ့ပါတယ်
မနက်ခင်းအတွက်သတင်းချင်းချုပ်ကိုမန္နနာချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အစီအစဉ်ထုတ်လို့ရမှုကနန်းထွေးကြီးဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်ဖက်အင်ဂျင်နီယာကတော့ Thomas Blended ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီမနက်ခင်းအစီအစဉ်မှုဖြစ်တာဝီတိဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.